Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ2024ခုနှစ်ဇူလိုင်လ25ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်တွေကိုတော့ line meter 32 kHz 9383 နဲ့9383 line meter 51 kHz 9885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ကြာသပတေးနေ့ညရဲ့အစီအစဉ်မှုကကျွန်မဆွမမ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့သမ္မတဘိုင်ဒန်နဲ့ Israel ဝန်ကြီးချုပ်တို့ဒီကနေ့အင်ဗီရောမှာတွေ့ရမယ်။လာဝနိုင်ငံမှာကျင်းပမယ့် ASEAN COP တက်ဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဒီကနေ့ခီးစတင်ပါမယ်။ထိုင်းမှာနေကိုအသုံးပြုပြီးစစ်ကောင်စီကလက်နက်ဝယ်ယူခြင်းရှိမရှိထိုင်းဆိုရကစုံစမ်းစစ်ဆေးမှာဖြစ်ပါတယ်ဒီသတင်းတွေအပါအဝင်တခြားထိုက်တန်းရောက်သတင်းတွေကိုမတ်စုံဝင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညရဲ့ထိုက်တန်းရောက်သတင်းတွေမှာဆိုရင်တော့ MNDA ကိုကန့်တက်ဖက်ကဒီကနေ့မနက်ပိုင်းမှာလာရှိုးမြို့အခြေဆိုင်အရှိမြောက်တိုင်းစစ်ဌာနချုပ်ရမခကိုတင်းယူလိုက်တယ်ဆိုတာကိုကြေညာခဲ့ပေမဲ့စစ်ကောင်စီဘက်ကတော့မမှန်ဘူးလို့တုံ့ပြန်ထားတဲ့အချိန်မှာပဲလာရှိုးမြို့ထဲမှာတိုက်ပွဲတွေကအတော်လေးကိုပြင်းထန်နေပါတယ်
ကြာတာတော့မင်းညတယ်ချာပြီ။ဟောချာပြန်တော့ကျွန်တော်အနောက်ပဲ။ဘတော်ကျန်းနေရက်ကွန်ရက်ကွန်မဟုတ်ပါဘူးတခြားနေရာလည်းကျန်းနေရပဲ။68ဖက်လည်းချာနေပြီ
။လာရှုမျိုးတွေကတိုက်ပွဲအခြေအနေကိုမျိုးကန်တယောက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ကရင်နီဒေသလွိုက်ကော်မှာလည်းစစ်ကောင်စီတပ်နဲ့ကရင်နီတိုင်းရင်းသားလက်နက်ကအင်အားစုတွေကြားမှာကြောပြန်တိုက်ပွဲတွေပြန်ပြီးဖြစ်နေပါတယ်။သမ္မတဂျိုးဘိုင်ဒန်ရဲ့တိုင်းပြည်ကိုပြောကြားတဲ့မိကွန်းကတော့ဒီမိုကရေစီကိုကာကွယ်ဖို့မိမောင်းထိုးပြလိုက်တာဆိုပြီးတော့သုံးသပ်လိုက်တဲ့နိုင်ငံရေးသုံးသပ်သူဥပဒေလေးကို VOA မြန်မာပိုင်းကဆက်သွယ်မေးမြန်းထားတာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းနိုင်နဲ့အတူပြောပြပေးပါမယ်ရှင
်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဒီကနေ့ဇူလိုင်လ25ရက်နေ့မှာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟုကိုအင်ဗီရိုမှာလက်ခံတွေ့ဆုံမှုရှိပြီးကာဇာကအစ္စရေးရဲ့ဟာမတ်စ်ပွဲကိစ္စကိုဦးစားပေးဆွေးနွေးသွားမယ်လို့မျှော်လင့်ရပါတယ်။တွေ့ဆုံမှုတွင်အစ္စရေးရဲ့လုံခြုံရေးအတွက်အမေရိကန်ကမဆုံးမနစ်ထောက်ခံပေးသွားမယ်ဆိုတာကိုသမ္မတဘိုင်ဒန်ကထားလောင်းပြောကြားဖို့ရှိကြောင်းအင်ဗျူတော်အကြီးအကဲအရာရှိတဦးကသတင်းတောက်တွေကိုမနေ့ဗုဒ္ဓနေ့ကပြောကြားခဲ့ပါတယ်။တွေ့ဆုံမှုတွင်အစ္စရေးကိုချင်းချောက်အန္တရာယ်ပြုနေတဲ့အရှိလက်ပိုင်းဒေသမှာအီရန်ကကြောရောက်နောက်ခံပေးထားတဲ့ဟာမတ်စ်လဗနောအခြေဆိုင်ဟက်ဇ်ဘူလာနဲ့ယီမန်နိုင်ငံကဟူသီအဖွဲ့တွေကိစ္စကိုလည်းဆွေးနွေးကြဖို့ရှိတယ်လို့ဆိုပါတယ်။ဂါဇာကိုဆန္ဒမှုဆိုင်ရာအကူအညီတွေပေးရေးကိစ္စအပါအဝင်ဂါဇာမှာပြစ်ခတ်တိုက်ခိုက်မှုတွေရပ်ဆန်းပြီးဟာမတ်စ်တို့ဖမ်းဆီးထားတဲ့တစားကန်တွေပြန်လွတ်ပေးရေးအစ္စရေးတို့ထိန်းသိမ်းထားတဲ့ပါလက်စတိုင်းအကျဉ်းသားတွေပြန်လွတ်ပေးရေးစတဲ့ကိစ္စတို့ပါဝင်တဲ့အပြစ်ခတ်ရပ်ဆဲရေးသဘောတူညီမှုရရှိရေးကိစ္စတွေကိုလည်းခေါင်းဆောင်တို့ဆွေးနွေးကြဖို့ရှိတယ်လို့ဆိုပါတယ်။အစ္စရေးနဲ့ဟာမတ်စ်အဖွဲ့တို့ရဲ့အပြိုင်အဆိုင်တောင်းဆိုမှုတွေကြားကအပြစ်ခတ်ရပ်ဆဲရေးသဘောတူညီချက်ရနိုင်ဖို့အမေရိကန်ကအီဂျစ်ကာတာနိုင်ငံတို့နဲ့အတူလက်အတန်ကြာကြားဝင်ဆွေးနွေးပေးနေတာဖြစ်ပါတယ်ခင်ဗျာ
ပြီးခဲ့တဲ့အောက်တိုဘာလတုန်းကဟာမတ်စ်အဖွဲ့တွေအစ္စရေးကိုဝင်ပြီးတော့တိုက်ခိုက်ခဲ့တဲ့အချိန်တုန်းကဒဇာကန်ဖြစ်တဲ့ဖမ်းဆီးခံခဲ့ရပြီးတော့အသက်ခံလိုက်ရတဲ့လူ9ယောက်ရဲ့ရုပ်အလောင်းကိုရှာဖွေတွေ့ရှိခဲ့ပါတယ်လို့အစ္စရေးကဒီကနေ့ပြောလိုက်ပါတယ်တင်ဆောင်သွားတဲ့သူတွေထဲမှာတယောက်ကတော့အစ္စရေးတောင်ပိုင်းကကဘော့စ်နီအော့စ်ကနေမေယာကိုရာဆိုသူဖြစ်ပြီးတော့ကျန်တဲ့၄ယောက်ကတော့တိုက်ပွဲတွေဖြစ်တဲ့အချိန်မှာဖမ်းခံလိုက်ရတဲ့အစ္စရေးတပ်ဖွဲ့ဝင်တွေဖြစ်ပါတယ်လို့အစ္စရေးဘက်ကပြောပါတယ်။ဟာမတ်စ်အဖွဲ့ကအဲ့ဒီလူ9ယောက်စလုံးရဲ့ရုပ်အလောင်းတွေကိုဂါဇာဒေသတွေကိုတည်ဆောင်သွားတာဖြစ်ပြီးတော့ဂါဇာတောင်ပိုင်းကခန်ယူနစ်မြို့မှာပြန်ပြီးတော့တွေ့ရှိခဲ့တာဖြစ်ပါတယ်။အောက်တိုဘာလ9ရက်နေ့တိုက်ခိုက်မှုအတွင်းမှာဟာမတ်စ်အဖွဲ့ရဲ့လက်ချက်ကြောင့်မို့လို့အစ္စရေး1,100လောက်တေဆုံးပြီးတော့250ကိုတစားကန်ဖြစ်နဲ့ဖမ်းဆီးခေါ်ဆောင်သွားတာပါ။အဲ့ဒီထဲက110ကတော့ဂါဇာမှာအခုအချိန်အထိတစားကန်ဖြစ်နဲ့ဖမ်းဆီးခံထားရတော့မယ်ဖြစ်ပြီးတော့အဲ့ဒီထဲကလူ3ပုံနဲ့တပုံကတော့တေဆုံးသွားပြီလို့ယူဆရကြောင်းအစ္စရေးအာဏာပိုင်တွေကပြောပါတယ်။အစ္စရေးရဲ့တံပြန်တိုက်ခိုက်မှုအတွင်းမှာတော့ပါလက်စတိုင်း3,900ကျော်တေဆုံးခဲ့တယ်လို့ဂါဇာဒေသကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။အစ္စရေးနိုင်ငံခြားရေးဝန်ကြီးအစ္စရေးကတ်ကတော့ရုပ်အလောင်းတွေပြန်လည်တွေ့ရှိတဲ့တစားကန်တွေရဲ့မိသားစုဝင်တွေအတွက်ဝမ်းနည်းပါတယ်ဆိုတာကိုပြောကြလိုက်ပြီးတော့ဆက်ပြီးတော့ကြန့်ရှိနေသေးတဲ့တစားကန်တွေကိုအသေးပဲဖြစ်ဖြစ်အရှင်ပဲဖြစ်ဖြစ်ပြန်ပြီးတော့ရှာတွေ့ဖို့တာဝန်ဖြစ်တယ်ဆိုတာကိုပြောလိုက်ပါတယ်။တစ်ချိန်တည်းမှာပဲအစ္စရေးစစ်တပ်ကတော့ဂါဇာဒေသအလဲပိုင်းနဲ့တောင်ပိုင်းတွေမှာစစ်ဆင်ရေးတွေလုပ်နေပါတယ်ရှင်။
ရုရှားသမ္မတဗလာဒီမီယာပူတင်ကဆီးရီးယားသမ္မတဘရှာအယ်အာဆတ်ကိုခရီမလင်နန်တော်မှာလက်ခံတွေ့ဆုံခဲ့ကြောင်း ကရီမလင်ကဒီကနေ့ဇူလိုင်လ25ရက်နေ့မှာထုတ်ပြန်တဲ့ဗီဒီယိုမှတ်တမ်းမှာဖော်ပြပါတယ်။အရှိလက်ပိုင်းဒေသမှာတင်မာမှုတွေတိုးမြင့်ဖြစ်ပေါ်နေတဲ့အပေါ်ဆိုးရိမ်ပူပန်ကြောင်းသမ္မတပူတင်ကသမ္မတအာဆတ်ကိုပြောကြားခဲ့တယ်လို့ဆိုပေမဲ့နှစ်ဖက်စလုံးကအသေးစိတ်ဆွေးနွေးတဲ့ကိစ္စတွေကိုသတင်းထုတ်ပြန်ခြင်းမရှိပါဘူး။ဆီးရီးယားနိုင်ငံရဲ့ပြည်တွင်းစစ်မှာရုရှားက2015ခုနှစ်ကစလို့သမ္မတအာဆတ်ဘက်ကနေပါဝင်တိုက်ခိုက်ပေးခဲ့တာကြောင့်နိုင်ငံအထွန်းကနေမြေအများစုကိုသမရအစအစိုးရကပြန်လည်သိမ့်ပိုက်နိုင်ခဲ့ပါတယ်လက်ရှိအချိန်မှာရုရှားကယူကရိန်းစစ်ပွဲတစ်ခုကိုသာစစ်ရေးအဓိကအာရုံစိုက်လှုပ်ဆောင်နေပေမဲ့ဆီးရီးယားမှာရုရှားစစ်တပ်စခန်းတွေကိုတော့ဆက်လက်ထားရှိဆဲဖြစ်ပါတယ်ခေါင်းဆောင်အူဟာမနေ့ဗုဒ္ဓဟူးနေ့ကတွေ့ခဲ့ကြတာလို့ကရီမလင်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်ဆီးရီးယားနိုင်ငံကလူထုဆန္ဒပြပွဲတွေကနေတဆင့်ပြည်တွင်းစစ်ကိုကူးပြောင်းသွားခဲ့တဲ့12နှစ်ပြည့်နှစ်ပတ်လည်ဖြစ်တဲ့မနစ်2023ခုနှစ်ကသမ္မတပူတင်နဲ့သမ္မတအာဆတ်တို့နှစ်ဦးကရီမလင်နန်းတော်မှာပဲနောက်ဆုံးတွေ့ဆုံခဲ့ကြတာပါအဲ့ဒီအချိန်တုန်းကဆီးရီးယားနိုင်ငံတည်ငြိမ်မှုရရှိရေးအတွက်ရုရှားစစ်တပ်ကပါဝင်ဆောင်ရွက်ပေးခဲ့တဲ့အခမ်းအနားကိုသမ္မတပူတင်ကအလေးပေးပြောကြားခဲ့တယ်လို့ဆိုပါတယ်တွေ့ဆုံဆွေးနွေးခဲ့ကြတဲ့အသေးစိတ်အချက်အလက်တွေကိုရုရှားဘက်ကထုတ်ပြန်ပြောဆိုတာမရှိပေမဲ့ရုရှားနဲ့တူတကီအကြားတန်တမာဆက်ဆံရေးပြန်လည်တည်ဆောက်ရေးကိစ္စတွေပါဝင်ခဲ့တယ်လို့ဆိုပါတယ်ခင်ဗျာ
လာမယ့်အမေရိကန်ရွေးကောက်ပွဲမှာဝင်ရောက်မရှင်ပြိုင်တော့ဘူးဆိုပြီးတော့သူ့ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမနေ့ဗုဒ္ဓဟူးနေ့ညတုန်းကသမ္မတရုံးခန်းကနေပြီးတော့တိုင်းပြည်ကိုမိခွန်းပြောကြားပြီးတော့အခုလိုရှင်းလင်းလိုက်ပါတယ
် But in the defense of democracy which is at stake I think is more important than any title I draw strength and I find joy
သမ္မတဂျိုးဘိုင်ဒန်ကအမေရိကန်ပြည်သူတွေကိုပြောကြားသွားတာကတော့ဘယ်ရာထူးဂုံနဲ့ပဲရှင်းရှင်းဒီမိုကရေစီကိုကာကွယ်ဖို့ပို့ပြီးတော့အရေးကြီးပါတယ်လို့သမ္မတဘိုင်ဒန်ရဲ့မိခွန်းနဲ့မှာအလေးနက်ပြောဆိုသွားတာဖြစ်ပါတယ်အမေရိကန်ပြည်သူတွေအတွက်လောက်ကန်ရတဲ့အတွက်သူ့အနေနဲ့ပျော်ရွှင်ပြီးတော့ခွန်အားတွေရခဲ့ပါတယ်ဒါပေမဲ့လည်းတိုင်းပြည်ကိုပြည်ပြည်စုံအောင်တည်ဆောက်ဖို့တာဝန်ဆိုတာကတော့သူတယောက်တည်းအတွက်မဟုတ်ဘဲနဲ့အမေရိကန်ပြည်သူတွေရဲ့မိသားစုဘဝနဲ့အနာဂတ်အတွက်ဖြစ်ပါတယ်ဆိုတာကိုတိုင်းပြည်ကိုမိခွန်းပြောကြားခဲ့တာပါရွေးကောက်ပွဲမှာသူဝင်ရောက်ရှင်ပြိုင်တော့မှာမဟုတ်ဘူးဆိုပြီးတော့ကြေညာပြီးတဲ့3ရက်အကြာတိုင်းပြည်ကိုမိခွန်းပြောခဲ့တာဖြစ်ပါတယ်သူအနေနဲ့လူငယ်တွေလက်ထက်ကိုမီးရှို့မိတိုင်ကိုလက်ဆင့်ကမ်းပေးလိုက်တယ်လို့မျိုးလက်ဆင့်ကမ်းပေးလိုက်တာဖြစ်ပြီးတော့ဒါဟာတိုင်းပြည်မှာစီးလုံးညီညွတ်ကြဖို့အတွက်အကောင်းဆုံးလို့ယုံကြည်တဲ့အကြောင်းကိုလည်းသမ္မတဂျိုးဘိုင်ဒန်ကထည့်သွင်းပြောဆိုပါတယ်။ညီညွတ်ရေးနဲ့ကွဲပြားမှုကြားတိုင်းပြည်ကိုရွေးချယ်ရမယ့်အချိန်ဖြစ်တဲ့အကြောင်းနဲ့လွတ်လပ်မှုတရားမျှတမှုဒီမိုကရေစီကိုကာကွယ်ရမယ့်အချိန်ဖြစ်တယ်ဆိုတာကိုလည်းသမ္မတဂျိုးဘိုင်ဒန်ကအလေးထားပြောဆိုသွားပါတယ်။လာမယ့်6လအတွင်းသူ့အနေနဲ့အမေရိကန်သမ္မတတာဝန်ကိုအာရုံစိုက်ပြီးတော့လှုပ်ဆောင်သွားမယ့်အကြောင်းအမေရိကန်မိသားစုတွေရဲ့ကုန်ကြစရိတ်တက်တာနဲ့စီးပွားရေးပိုးပြီးတော့မှအားကောင်းမှုအတွက်အာရုံစိုက်သွားမှဖြစ်တဲ့အကြောင်းကိုလည်းပြောပါတယ်လူတိုင်းရဲ့ပုဂ္ဂလိကလွတ်လပ်ခွင့်တွေပြည်သူအခွင့်အရေးတွေမဲပေးပိုင်ခွင့်နဲ့ရွေးချယ်ခွင့်တွေကိုလည်းဆက်ပြီးတော့ကာကွယ်ဆောက်ရှောက်သွားပါမယ်ဆိုတာကိုသမ္မတဘိုင်ဒန်ကတိုင်းပြည်ကိုမိကွန်းပြောကြားခဲ့ပါတယ်ရှင်
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1905ကနေပြီးထိုးလင်းပေးနေပါတယ်ခင
်ဗျာ။ဗီအမေရိကန်တန်ကနေကြာတာပတိနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာ။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ရဲ့အာရှခီးစဉ်ဒီကနေ့ဇူလိုင်လ25ရက်နေ့မှာစတင်မှာဖြစ်တဲ့အကြောင်းနဲ့ဒေသရင်းမဟာမိတ်နိုင်ငံတွေနဲ့ခိုင်မာတဲ့ဆက်ဆံရေးထပ်လောင်းအတည်ပြုမှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအရာရှိတွေကပြောပါတယ်အစကမနေ့ဗုဒ္ဓဟူးနေ့ညမှာထွက်ခွာဖို့စီစဉ်ထားပေမဲ့သမ္မတဘိုင်ဒန်နဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူတို့ဝါရှင်တန်ဒီစီမြို့တော်မှာတွေ့ဆုံမဲ့အစည်းအဝေးကိုသူတက်ရောက်ဖို့အတွက်ခီးစဉ်ကိုနောက်တရက်ရှေ့ဆန်းလိုက်တာဖြစ်ပါတယ်အခုသွားရောက်မဲ့ခီးစဉ်ဟာဝန်ကြီးဘလင်ကင်အာရှဒေသကို18ကြိမ်မြောက်သွားရောက်တဲ့ခီးစဉ်ဖြစ်ပါတယ်လာအိုနိုင်ငံအပြင်ဗီယက်နမ်စင်ကာပူဂျပန်ဖိလစ်ပိုင်နဲ့မွန်ဂိုလီးယားနိုင်ငံတွေကိုသွားရောက်မှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနအရာရှိတွေကပြောပါတယ်လာအိုနိုင်ငံဗီယက်နမ်မြို့တော်မှာကျင်းပမဲ့အာဆီယံနိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးမှာတော့မြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့ပြည်တွင်းစစ်တောင်တရုတ်ပင်လယ်အရေးကိစ္စတို့ကိုဦးစားပေးဆွေးနွေးကြဖို့ရှိပါတယ်ဒီဆွေးနွေးပွဲကိုဝန်ကြီးဘလင်ကင်နဲ့အတူတရုတ်နိုင်ငံသားဝင်ကြီးဝမ်ယီလည်းတက်ရောက်မှာဖြစ်တယ်လို့ရုရှားနိုင်ငံသားဝင်ကြီးဆာဂျီလာဖရော့လည်းဆွေးနွေးပွဲတက်ဖို့အတွက်ဗီယက်နမ်မြို့တော်ကိုရောက်ရှိနေပါပြီဒေသရင်းနိုင်ငံတွေအပေါ်အော့ဇော်လမ်းမိုးရေးအမေရိကန်နဲ့တရုတ်တို့အားပြိုင်နေကြတဲ့အချိန်မှာပဲအာဆီယံနိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးကျင်းပတာပါဂျပန်နဲ့ဖိလစ်ပိုင်နိုင်ငံခီးစဉ်တွေမှာတော့နိုင်ငံသားဝင်ကြီးတွေနဲ့ကာကွယ်ရေးဝင်ကြီးတွေတက်ရောက်တဲ့ 2+2 အစည်းအဝေးကိုအမေရိကန်နိုင်ငံသားဝင်ကြီးအမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်နဲ့အတူဝန်ကြီးဘလင်ကင်တက်ရောက်ပါဖြစ်ပါတယ်ခင်ဗျာ
မြန်မာရေးကိုဖြေရှားဖို့အတွက်ဒေတာရင်းအာဆီယံရဲ့ငြိမ်းချမ်းရေးအစီအစဉ်တိုင်းမြန်မာစစ်ကောင်စီဘက်ကစိတ်ဆက်ဆွေးနွေးလိုစိတ်မရှိတဲ့အပေါ်အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကပြင်းပြင်းထန်ထန်ဝေဖန်ပြောဆိုလိုက်ပါတယ်။လာအိုနိုင်ငံဘီယန်ဂျင်းမြို့မှာကျင်းပတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးရဲ့ပြင်ပမှာစင်ကာပူနိုင်ငံသားရေးဝန်ကြီးနဲ့တီးတန့်တွေ့ဆုံပြီးတဲ့အခါမှာတော့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကဝေဖန်လိုက်တာဖြစ်ပါတယ်။မြန်မာစစ်ကောင်စီဟာအချက်၅ချက်ပါတဲ့အာဆီယံဘုံသဘောတူညီချက်ကိုအကောင့်ထည့်ဖော်ဖို့ပြက်ကွက်ခဲ့တယ်လို့ကျွန်မတို့အနေနဲ့ရှုမြင်ပါတယ်ဆိုတာကိုအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးမာဆူဒီကအိတ်လူမှုကွန်ရက်ကနေပြီးတော့ပြောဆိုထားတာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပေါ်ပေါက်လာတဲ့နိုင်ငံရေးအကျဲ့အတဲတွေနဲ့စစ်ရေးပဋိပက္ခတွေကိုဖြေရှင်းဖို့အတွက်အာဆီယံကဘုံသဘောတူညီချက်၅ရက်ချမှတ်ခဲ့တာကိုစစ်ကောင်စီကအရင်ကလက်ခံထားခဲ့ပေမဲ့လက်တွေ့အကောင့်ထည့်ဖော်ဖို့ပြက်ကွက်ခဲ့တဲ့အပေါ်မှာအာဆီယံအသင်းဝင်နိုင်ငံတွေဘက်ကစိတ်ပျက်နေကြတာပါမြန်မာရေးဖြေရှင်းတဲ့အခါမှာအာဆီယံအဖွဲ့ဝင်တွေကြားမှာသဘောထားယက်တည်မှုကအမျိုးမျိုးကွဲလဲနေပေမဲ့အင်ဒိုနီးရှားနဲ့စင်ကာပူဘက်ကတော့အာဏာသိမ်းမှုနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်မှပြင်းပြင်းထန်ထန်ဝေဖန်လေးရှိပါတယ်မြန်မာအရေးအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်တွေကိုလိုက်နာဖို့ပြက်ကွက်နေတာကြောင့်စစ်ကောင်စီရဲ့အဖွဲ့ဝင်တွေကိုအာဆီယံစည်းဝေးတွေကိုတက်ရောက်ခွင့်မပေးဘဲနဲ့နိုင်ငံရေးနဲ့မသက်ဆိုင်တဲ့အရက်ဖက်ကိုယ်စားလှယ်တွေကိုပဲတက်ရောက်ခွင့်ပေးဖို့ကန့်သက်ထားတာဖြစ်ပါတယ်အခုနောက်ဆုံးလာအိုနိုင်ငံမှာကျင်းပတဲ့အာဆီယံအစည်းအဝေးမှာတော့မြန်မာအဆင့်မြင့်အရာရှိနှစ်ဦးတက်ရောက်တယ်ဆိုတာကို AFP သတင်းမှာဖော်ပြပါရှိပါတယ်ရှင်
မြန်မာစစ်ကောင်စီအတွက်လက်နက်တွေဝယ်ယူတဲ့နေရာမှာထိုင်းဗန်တွေကိုအသုံးပြုနေတယ်ဆိုတဲ့ဆွဆွဲမှုတွေနဲ့ပတ်သက်လို့ထိုင်းဗဟိုဗန်နဲ့ငွေကြေးခေါ်ဝါချမှုတိုက်ဖျက်ရေးရုံးတို့ကစုံစမ်းစစ်ဆေးမှုတွေလုပ်ဆောင်သွားမယ်လို့ထိုင်းနိုင်ငံသားဝန်ကြီးဌာနကမနေ့ဇူလိုင်လ24ရက်နေ့မှာပြောပါတယ်ထိုင်းနိုင်ငံကဗန်5ခုကတဆင့်အမေရိကန်ဒေါ်လာတန်130တန်ဖိုးရှိတဲ့စစ်ဖက်ဆိုင်ရာပစ္စည်းတွေကိုမြန်မာစစ်ကောင်စီအတွက်ဝယ်ယူခဲ့ကြောင်းစစ်ဖက်ဆိုင်ရာကိစ္စရပ်တွေနဲ့ဆက်ဆက်ပြီးငွေလွှဲပြောင်းမှုအပါအဝင်ဘဏ်ဝန်ဆောင်မှုတွေပေးခဲ့ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်တော်မန်ဒူးစ်ကဇွန်လကုန်မှာထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်မြန်မာစစ်ကောင်စီအတွက်စစ်လက်နက်ပစ္စည်းနဲ့တခြားစစ်ဖက်ဆိုင်ရာကိစ္စရပ်တွေဝယ်ယူသုံးစွဲခဲ့နိုင်ခြင်းရှိတဲ့ငွေကြေးပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေကိုမနေ့ပုတ်ထူးနေ့ကထိုင်းအစိုးရတာဝန်ရှိသူတွေနဲ့ဗန်တွေကအရာရှိတွေတွေ့ဆုံဆွေးနွေးခဲ့ကြတယ်လို့ထိုင်းနိုင်ငံသားဝန်ကြီးဌာနပြောခွင့်ရနီကွန်ဒေဖန်ကူကပြောပါတယ်ဒီကိစ္စကိုစုံစမ်းစစ်ဆေးဖို့အတွက်ထိုင်းဗဟိုဗန်နဲ့ငွေကြေးခွာချမှုတက်ဖြစ်ရုံတို့ကလုပ်ငန်းအဖွဲ့ဖွဲ့စည်းပြီးအဲ့ဒီငွေကြေးလွှဲပြောင်းမှုကိစ္စတွေကိုစုံစမ်းဖော်ထုတ်သွားမယ်လို့သူကပြောပါတယ်မြန်မာစစ်ကောင်စီလက်ထက်လက်နက်တွေရောက်ရှိတဲ့နေရာမှာထိုင်းဗန်တွေပအဝင်ပတ်သက်နေတဲ့ကိစ္စကိုရပ်ပေါင်း30အတွင်းစုံစမ်းစစ်ဆေးသွားမယ်လို့ထိုင်းလွှတ်တော်မြို့သားလူမျိုးရေးကော်မတီကကတိကဝတ်ပြုပြောဆိုထားတဲ့အတိုင်းအခုလိုစုံစမ်းစစ်ဆေးမဲ့လုပ်ငန်းအဖွဲ့ဖြစ်ပေါ်လာတာပါခင်ဗျာ
အင်အားပြင်းတိုင်ဖုန်းမုန်တိုင်းဂေမီဝင်ရောက်တိုက်ခတ်နေတဲ့ထိုင်ဝမ်ကျွတ်ရဲ့အနောက်တောင်ကမ်းလွန်မှာတော့တာဇာနီးယားနိုင်ငံမှတ်ပုံတင်ကုန်တင်တင်မော်ဒစဉ်နှိမ့်မြုပ်ခဲ့ပါတယ်။အဲ့ဒီတင်မော်ပေါ်မှာလိုက်ပါလာတဲ့မြန်မာနိုင်ငံသားဝန်ထမ်း၉ဦးဟာအသက်ကယ်အိမ်ကြီးတွေကိုဝစ်ပြီးတော့တင်မော်ကနေပြီးတော့အရေးပေါ်ခုံဆင်းခဲ့ရတယ်လို့ထိုင်ဝမ်မိသက်ဌာနကပြောပါတယ်။အဲ့ဒီလူတွေဟာရေထဲမှာမျောပါနေတာကြောင့်အနီးအနားမှာရှိတဲ့ထိုင်ဝမ်ကုန်တင်တင်မော်ကိုအကူအညီပေးဖို့အကြောင်းကြားထားတယ်လို့လည်းမိသက်ဌာနအကြီးအကဲရှောင်းဝန်ချန်းက AFP သတင်းဌာနကိုပြောပါတယ်။တင်မောကဘယ်အချိန်မှနှိမ့်မြုပ်ခဲ့တယ်ဆိုတဲ့အချိန်တိကျကိုမသိရပေမဲ့ကယ်ဆယ်ရေးတင်မောကတော့သူတို့ရှိတဲ့နေရာကိုဒေသဆန်တော်ချိန်မနက်၈နာရီနဲ့35မိနစ်မှာဆက်ရောက်လာခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့မုံတိုင်းတန်းကြောင့်လေကအရန်ပြင်းပြီးတော့မြင်ကွင်းမရှင်းတဲ့အတွက်ကယ်ဆယ်ရေးလုပ်ရတာလဲခက်ခဲကြောင်းသူကပြောပါတယ်။ထိုင်ဝမ်တောင်ပိုင်းခိုင်ရှွန်းမြို့ကနေပြီးတော့ကယ်ဆယ်ရေးရဟတ်ရင်ထွက်ခွာလာပြီးတော့တင်မောမြုပ်တဲ့နေရာစီကိုနေ့လယ်3နာရီလောက်မှရောက်ခဲ့တယ်ဆိုတော့ကိုထိုင်ဝမ်မိသက်ဌာနကကြေညာထားပြီးတော့အခုလက်ရှိမှာလဲရှာဖွေရေးတွေဆက်လက်လုပ်ကိုင်နေစေဖြစ်ပါတယ်။ရှင်းနှစ်တာကာလအတွင်းမှာအင်အားပြင်းစုံတိုင်ဖုန်းမုန်တိုင်းဂင်မီထိုင်ဝမ်ကျွန်းမြောက်ပိုင်းကိုဒီကနေ့ဇူလိုင်လ25ရက်နေ့မှာဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်အနည်းဆုံးလူ3ဦးသေဆုံးပြီးတော့266ဦးဒဏ်ရာရခဲ့တယ်ဆိုတော့ကိုအစိုးရကကြေညာထားပါတယ်။အရှေ့မြောက်ကမ်းခြေရီလန်ကနေပြီးတော့မင်းညာတကောင်းရံအချိန်လောက်အထိကုန်းတွင်းပိုင်းကိုဝင်ရောက်လာပြီးတော့မုန်တိုင်းကျတဲ့အချိန်မှာတော့တနအီကို142မိုင်နှုန်းအထိလေပြင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်။မုံတိုင်းကြောင့်အင်ဂျီပေါင်း5သိန်းလောက်လျှက်စင်ပြီးပြတ်တောက်ခဲ့ပြီးတော့အများစုကတော့ဒီနေ့နေ့လယ်ပိုင်းမှာမှလျှက်စင်ပြီးပြန်ရတယ်လို့ဒေသဆိုင်ရာလျှက်စစ်ပေးဝေးဌာနကပြောပါတယ်။ထိုင်ဝမ်မုံတိုင်းကတော့တရုတ်ပြည်မှကြီးဘက်ကိုရွှေ့လာနေပြီးတော့လေပြင်းအချိန်လျှော့သွားပေမဲ့မိုးတော့ဆက်ရွာနိုင်သေးတယ်ဆိုတာကိုမိုးလေဝသပညာရှင်တွေကခန့်မှန်းပါတယ်ရှင်။ ကြာသပတေးနေ့ညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုက်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ပြပေးကြပါမယ်။အရင်ဆုံးတော့ဆေးရေးပြိပခပြင်းထန်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့တွေကတိုက်ပွဲတွေဆက်ပြီးပြင်းထန်နေတဲ့အခြေအနေသတင်းကိုပြောပြပေးကြပါမယ်။MNDA ကိုကန့်တပ်ဖွဲ့ကဒီကနေ့မနက်ပိုင်းမှာတော့လာရှိုးမြို့အခြေဆိုင်အရှိမြောက်တိုင်းစစ်ဌာနချုပ်ရမခါကိုတင်ယူလိုက်နိုင်ကြောင်းနဲ့ဒါဟာသမိုင်းဝင်အောင်ပွဲတစ်ခုဖြစ်တယ်ဆိုတာကိုကြေညာခဲ့ပေမဲ့ဒီသတင်းကမမှန်ကန်ပါဘူးလို့စစ်ကောင်စီဘက်ကတုံ့ပြန်ထားပါတယ်။လာရှိုးဒေသခံတွေကတော့လာရှိုးမြို့ထဲမှာတိုက်ပွဲတွေအပြင်းထန်ဆက်ပြီးတော့ဖြစ်ပွားနေကြောင်းပြောဆိုပေမဲ့အဲ့ဒီလိုမျိုးရမခါကိုတင်ယူတဲ့သတင်းကိုတော့ VOA ကိုအတိမပြုပါဘူး။လာရှိုးမြို့ကစီးရဲနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ကတင်ပြပေးထားပါတယ်
MMDA နဲ့ပူပေါင်းတပ်ဖွဲ့တွေဟာလာရှိုးမြို့ကိုဒီလ3ရက်နေ့ကစတင်တိုက်ခိုက်ခဲ့ပြီးဒီနေ့မှာတော့လာရှိုးမြို့အရှိမြောက်တိုင်းစစ်ဌာနချုပ်ကိုလုံးဝသိမ်းပိုက်နိုင်ခဲ့ပြီးလာရှိုးမြို့ဟာလုံးဝလွတ်မြောက်သွားပြီဖြစ်ကြောင်းထုတ်ပြန်ခဲ့တာပါစစ်ကောင်စီရဲ့ပြောရေးဆိုခင်းရှိသူဗိုလ်ချုပ်ဇော်မင်းတို့ကတော့ MMDA ကအရှိမြောက်တိုင်းစစ်ဌာနချုပ်ကိုသိမ်းပိုက်တယ်ဆိုတဲ့သတင်းဟာမှန်ကန်မှုမရှိကြောင်းနဲ့လာရှိုးမြို့မျိုးစုံရက်ကွက်တွေမှာတောင်းကျမ်းသူတွေစိတ်ဝင်နေလို့လိုက်လံရှင်းလင်းနေကြောင်းသတင်းမီဒီယာတွေကိုပြန်လည်ဖြေကြားထားပါတယ်လာရှိုးမြို့ရှိဒေသခံတူဦးကို VOE ကဆက်တဲ့မေးမြန်းရမှာတော့ရမခါကိုတင်ယူတဲ့တဲ့တင်မကြားသေးရသေးကြောင်းနဲ့မြို့တွင်းမှာတိုက်ပွဲတွေဆက်လက်ဖြစ်နေကြောင်းပြောပါတယ
်ရမခါဖဲတော့မကြားဘူးပဲရမခါတော့မကြားတော့ဘူးဖြစ်နေတယ်စင်တော်မှာလည်းလက်နဲ့စင်သားလို့ပြောတယ်စင်တော်မှာကုန်စင်သားတွေအကာအကွယ်ကြီးထားဆိုလွယ်တော့မလွယ်ဘူးစင်ရမခါကိုကြားပေါ်တော့အကွာဒီမှာကျွန်တော်ရက်ဖက်ဖုန်တကုန်ပြေးနေရကျွန်တော်ရဲ့နောက်တလန်နလန်းမြောက်မှာလည်းတလုံးကြက်တွေဖိုက်တာချတော့အခုနောက်တစ်ချက်ကတော့ကျွန်တော်နောက်လန်းတောင်းမှာတစ်ချက်ချတော့ဘလီကြောင်းအတိုက်ကိုးနိုင်စင်နဲ့လောက်တစ်ချက်တာတော့မင်းညတယ်ချတယ်ဟောချပြန်တယ်ကျွန်တော်နောက်ပဲဘတော်ကျန်းနေရက်ကခုရက်ကခုမဟုတ်ပါဘူးတခြားနေရာလည်းကျန်းနေရပဲ68ဖက်လည်းချနေတယ်68ဟိုမှုတွေဖက်ရချနေအဲ့ဒါကျွန်တော်ဒီအပေါ်ထက်တက်ကြည့်တော့အာအဲ့ဒါလည်းလူရင်နဲ့လည်းပြစ်တယ်အဝေးပြစ်လည်းပြစ်တာပါ
မနေ့ညပိုင်းကလည်းရက်ကွက်ငါးမှာလက်နဲ့ကြီးကြတာကြောင့်နေအိမ်အတော်များများမီးလောင်သွားခဲ့ပါတယ်လောလောဆယ်တင်းချောင်နေတဲ့လာရှိုးမျိုးကန်တူကလည်းသူရရှိတဲ့တဲ့အရာအရှိမြောက်တိုင်းစစ်ဌာနချုပ်ကိုတိမ့်နေဆိုတာမှန်မှန်ကြောင်းပြောပါတယ
်ဒီပြင်တဲ့ရတော့မဟုတ်သေးဘူးဆိုရဲအဲ့ဒါသိလားသူကပတ်စာနဲ့ရက်ကွက်ထဲစိတ်ဝင်ပါတာပြောရလို့ရှိတယ်လက်ရှိလည်းသူကတော့စိတ်ဝင်တော့ဖြစ်တာဒါနဲ့ရမခါဒီတိုင်းစစ်ဌာနချုပ်ကြီးကဝင်ပြီးမှတိမ့်နိုင်တဲ့ဟာကြီးဆိုတော့မဟုတ်ဘူးအဲ့လမ်းထောင်းတာကညာမရှိသေးဘူး။ဘာမှမဆက်သေးဘူးဆိုတော့ဒီမနက်ပိုင်း7:00နာရီ7:00နာရီဘယ်လောက်တိကိုစစ်ဆေးရုံလိုပါလို့ဆိုတာလောက်ရှားမှုရှိသေးရဲ့။ဒါစစ်ဆေးရုံဆိုတာရမခအေရီးယားဝင်းထဲမှာပဲရှိရပါလား။
ဒီအပိုင်းတွေအတွင်းမှာတော့လာရှိုးမျိုးကပရဟိတအဖွဲ2ဦးလူနာတည်ယူစဉ်ပြစ်ခတ်ခံရလို့ဒဏ်ရာရခဲ့တယ်လို့ပေးသောလက်ပရဟိတအဖွဲကဦးဆောင်သူတူလည်းပျောက်ဆုံးနေကြောင်းနဲ့သူ့ရဲ့ကားနဲ့ပိုင်ဆိုင်ပစ္စည်းတွေကိုစစ်တပ်ကတည်ယူသွားတာရှိကြောင်းဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့ဗုဒ္ဓနေ့ကတော့တန်အမျိုးသားလွတ်မြောက်ရေးတပ်မတော် TNL နဲ့ PDF ပူးပေါင်းတပ်တွေဟာမိုးကုံမြို့ကိုအပီးသက်သိမ်းယူခဲ့ကြောင်းနဲ့မိုးကုံမြို့နယ်တပ်စခန်းတွေကနေစစ်သုံးပန်း30ကျော်အတွဲလိုက်ပစ်ဒုံးလက်နဲ့ကြီးအပါဝင်လက်နက်မျိုးစုံ200ကျော်နဲ့ကြီးစံအများအပြားသိမ်းဆည်းရမိကြောင်း TNL ကသတင်းထုတ်ပြန်ထားပါတယ်မိုးကုံမြို့သိမ်းယူတဲ့သတင်းနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးခင်ဗျာ
ဒါကတော့ MNDA ကိုကန့်တပ်ဖွဲ့ကဒီကနေ့မနက်ပိုင်းမှာလာရှိုးမြို့အခြေဆိုင်အရှိမြောက်တိုင်းစစ်ဌာနချုပ်ရမခါကိုတင်ယူလိုက်ကြောင်းကြေညာခဲ့တဲ့အချိန်မှာတော့စစ်ကောင်စီဘက်ကမမှန်ဘူးလို့ပြန်ပြီးတုံ့ပြန်တဲ့သတင်းကိုစံကျော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကရင်နီဒေသလွိုက်ကော်ဘက်မှာတကြောပြန်တိုက်ပွဲပြန်ပြီးတော့ပြင်းထန်လာနေတဲ့အခြေအနေကိုတင်ပြပေးကြပါမယ်။ကယင်းဤဒေသကရားပြည်နယ်လိုက်ကော်မြို့မှာတော့စစ်ကောင်စီတပ်နဲ့ကယင်းဤတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကြားမှာတိုက်ပွဲတွေတကြောပြန်ဖြစ်ပွားနေတယ်လို့ဒေသခံတွေနဲ့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။တိုက်ပွဲတွေကြားမှာထိခိုက်သေးကြမှုတွေကြောင့်ဒေသခံတွေကနေရွှန့်ခွာနေကြရတာပါ။ကယင်းဤဒေသဘက်ကစစ်ရေးအခြေအနေနောက်ဆုံးရသတင်းပေးပို့ထားတဲ့ရန်ကုန်ကသတင်းကိုအခြေခံပြီးတော့အလိမ္မာတင်ပြပေးထားပါတယ်။
ကရင်ပြည်နယ်လွိုက်ကော်မြို့ကိုအပြည့်အဝပြန်လည်ထိန်းချုပ်နိုင်ဖို့ကြိုးပမ်းနေတဲ့စစ်ကောင်စီတပ်တွေနဲ့တိုက်ပွဲတွေပြန်ဖြစ်နေတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။တိုက်ပွဲတွေကြောင့်ထိခိုက်ပျက်စီးမှုတွေလည်းရှိနေကြောင်းကရင်ပြည်အမျိုးသားများကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအဲဆိုးက VOA ကိုပြောပါတယ်
။စစ်ကောင်စီဘက်ကလွိုက်ကော်မြို့ကိုပြန်လည်ထိန်းချုပ်နိုင်ဖို့အတွက်စစ်ကြောင်းတွေဖြန့်ပြီးတော့စစ်ကြောင်းတွေထိုးနေတာမျိုးတွေရှိတဲ့အတွက်တော်လိုင်းတပ်ဖွဲ့တွေနဲ့တာတိုက်ပွဲဖြစ်ပေါ်ရခြင်းဖြစ်ပါတယ်ပေါ့နော်။တိုက်ပွဲကတော့ဒီတောင်ကိုလက်ကော်လာမြို့ဝင်ဘောနမြို့ဝင်မြို့ထွက်ဖြစ်တဲ့ဒီမိုင်းလုံးရက်ွက်ဘက်ကနေစတယ်ဘောနဒီမိုင်းလုံးရက်ွက်ဘက်တောက်လျှောက်တိုက်ပွဲတွေဖြစ်ပါတယ်တိုက်ပွဲကတော့ဟိုခါတိုင်းလိုပဲဘောနမြို့ပေါ်ရက်ွက်မှာဖြစ်တဲ့ပြန်လာပြစ်ခတ်မှုတွေဖြစ်တဲ့စစ်ကောင်စီဘက်ကလက်နေကြီးတွေတုံးတယ်ဟိုလက်နေကြီးတွေစမတန်တုံးတယ်ဒီဟိုဘောနအဲ့ဒီတိုက်ပြစီတယ်ဘောနအဲ့ဒီအခြေအနေမျိုးတွေကတော့ရှိပါတယ်
ဒီနေ့ကျွန်တော်တို့အနောက်ဘက်ဟာဒီကနေ့ဇူလိုင်လ24ရက်နေ့မှာတိုက်ပွဲအတွက်နှစ်ဖက်ထိခိုက်ကြဆုံးမှုတွေနဲ့နေအိမ်အဆောက်အဦးထိခိုက်ပျက်စီးမှုတွေရှိပေမဲ့အသေးစိတ်မသိရသေးဘူးလို့လည်းပြောပါတယ် ဒီလာဇန်ဒုံကတော့လွိုက်ကော်မြို့လူနေရောက်ကွက်မှာလက်နက်ကြီးကြားရောက်ပါကွက်မှုကြောင့်ကလေးတငယ်အပါဝင်၃ဦးသေဆုံးခဲ့တယ်လို့ဂရီဒီလူခွေရဲ့တီထောင်သူကိုပညာကဗီဒီယိုကိုပြောထားပါတယ်။လွိုက်ကော်မြို့ကိုထိန်းချုပ်နိုင်မှုပြီးခဲ့တဲ့ဇွန်လဆန်ပိုင်ကလေးကစစ်ကောင်စီတပ်တွေဂျိုးပန်းနေတာလို့လည်းဒေသခံတွေနဲ့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ မကြသေးခင်ကစပြီးတော့စစ်ရှောက်ဒုက္ခတွေနေရပြန်လာဖို့တိုက်တွန်းတာဈေးဆိုင်တွေပြန်ဖွင့်လှစ်ပြီးတော့ရင်လိုင်းတွေပြေးဆွဲခိုင်းတာမျိုးတွေရှိတယ်လို့လည်းပြောပါတယ်။တိုင်းရင်းသားသတင်းဌာနဖြစ်တဲ့ကန်တရရဝတီတိုင်းကလည်းရန်ကုန်လွိုက်ကော်ရင်လိုင်းတွေလည်းပြန်လည်ပြေးဆွဲမှုတွေရှိနေပြီးတော့ဇူလိုင်လ16ရက်နေ့ကသတင်းဖော်ပြခဲ့ပါတယ်။ မျိုးဆက်တဲ့ရင်လိုင်းကတော့ပြီးခဲ့တဲ့ဇူလိုင်လ16ရက်နေ့ကစတင်ပြီးတော့ရန်ကုန်တောင်ကြီးပြေးဆွဲပြီးအဲဒီကနေတဆင့်တောင်ကြီးလွိုက်ကော်ကိုပြေးဆွဲမှဖြစ်တယ်လို့ဖော်ပြထားပါတယ်။စီးဆိုင်လွိုက်ကော်ပြည်အောင်စုလမ်းမကြီးကိုစစ်ကောင်စီတပ်ကထိ ंछ ုံလိုက်နိုင်တဲ့အချိန်ရင်လိုင်းတွေပြေးဆွဲခိုင်းတာမျိုးလှုပ်လာတာလို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတားအဲဆိုကပြောပါတယ်။စစ်ကောင်စီကတော့ဒီစီးဆိုင်လွိုက်ကော်လမ်းအောင်တာထိ ंछ ုံလိုက်နိုင်တဲ့ဖြစ်တဲ့အတွက်အဲဒီရင်လိုင်းပြေးဆွဲမှုတွေကတော့ရှိနိုင်တယ်ပေါ့နော်။ နောက်ပြီးတော့မှဟိုစစ်ကောင်စီကဒီအသိအဓမ္မသူတို့ရဲ့ဝန်ထမ်းတွေကိုပြန်လည်နေထိုင်တာစီတာမျိုးတွေအသိအဓမ္မဟိုသူတို့ထောက်ခံတဲ့လူတွေကိုဒါဆိုင်ဖွင့်ခိုင်းတာမျိုးတွေရှိတယ်ပေါ့နော်။ဆိုတော့ဟိုစစ်ကောင်စီနဲ့နီးနွယ်တဲ့လူတွေနောက်ပြီးတော့မှဟိုစစ်ကောင်စီအလိုကျဟိုလုပ်ပေးတဲ့လူတွေကတော့ဒီမြို့ကိုပြန်လည်ပြီးတော့မှနေထိုင်လို့ရတဲ့ပုံစံမျိုးပေါ့အောင်လို့လုပ်တာမျိုးတွေတော လုံခြုံရေးအတွက်စိုးရိမ်နေကြဆဲဖြစ်ပါတယ်
။တို့လို့မရဘူးဒီကဲဒီကဲဆက်တို့လို့မရတို့လို့လည်းမရဘူး။ဒီတော့မကောင်းဘူးပြောပဲ။တော်တော်တက်ပြီတော့
ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစပြီးတော့တိုက်ပွဲတွေပြင်းထန်ခဲ့ရမှာလွိုင်ကော်မျိုးကံအများအပြားအိုးအိမ်ဆုံးခွာပြီးတော့ဘေးကင်းတဲ့တခြားမျိုးနယ်တွေစီကိုပြောင်းရွှေ့နေထိုင်ကြပြီးအများစုကအခုချိန်ထိမပြောင်းနိုင်သေးပါဘူး။ Greenie Data စီရေးတင်မှာမို့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဒေသခံအာဏာပိုင်တွေကိုဆက်သွယ်မေးမြန်းလို့မရသလိုစစ်ကောင်စီကတစုံတရာသတင်းထုတ်ပြန်ထားတာမတွေ့ရသေးပါဘူးရှင်။
ဒါကတော့ကယင်နီဒေသကယားပြည်နယ်လွိုက်ကော်ဘက်မှာစစ်ကောင်စီတပ်နဲ့ကယင်နီတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကြားတကြောပြန်တိုက်ပွဲတွေဖြစ်နေတဲ့အခြေအနေအလိမ်မာတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့သမ္မတဂျိုးဘိုင်ဒန်ရဲ့နိုင်ငံကိုပြောကြားတဲ့မိန့်ခွန်းအပေါ်မှာသုံးသက်ချက်ဆက်သွယ်မေးမြန်းခန်းကိုတင်ပြပေးကြပါတယ်။မျိုးဆက်သစ်လူငယ်တွေရဲ့လက်ထက်ကိုမီးရှူးတစောင်းလက်ဆင့်ကမ်းတလို့မျိုးတိုင်းပြည်ရဲ့အနာဂတ်အတွက်ရွေးကောက်ပွဲမဝင်မှုသမ္မတဂျိုးဘိုင်ဒန်ဆုံးဖြတ်လိုက်တာကိုအမေရိကန်ပြည်သူတွေကြိုဆိုကြကြောင်းကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဘေးအေရီးယားကနိုင်ငံရေးသုံးသက်သူဥက္ကူကိုလေးကရှုမြင်ပါတယ်။သမ္မတဂျိုးဘိုင်ဒန်တိုင်းပြည်ကိုပြောကြားတဲ့မိန့်ခွန်းမှာတော့ဒီမိုကရေစီကိုကာကွယ်ဖို့နဲ့အခွင့်အရေးအတွက်ရွေးချယ်ခွင့်ကိုအလေးနက်ထားပြီးတော့မိမောင်းထိုးပြတာလို့သူကသုံးသပ်ပါတယ်။ဥက္ကူကိုလေးကို VOA မြန်မာပိုင်းအစီအစဉ်ကဦးသိန်းထိုင်ဦးကဆက်သွယ်မေးမြန်းထားပါတယ်။
ဟုတ်ကဲ့ဥက္ကူကိုလေးခင်ဗျာမကြသေးခင်ကပဲသမ္မတဂျိုးဘိုင်ဒန်ကလာမယ့်ရွေးကောက်ပွဲမှာသူမပြိုင်တော့ဘူးဆိုတဲ့သူဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့တိုင်းပြည်ကိုမိန့်ခွန်းပြောသွားပါတယ်ဒီမိန့်ခွန်းထဲမှာဘလို့ချက်တွေကထူးခြားချက်တွေဆိုပြီးတော့သုံးသပ်မိပါသလဲဒီမိန့်ခွန်းနဲ့ပတ်သက်လို့ဘလို့မြင်ပါသလဲခင်ဗျာ
ဟိုဒီမိန့်ခွန်းထဲမှာအင်မတန်ထူးခြားတဲ့အချက်ရှိပါတယ်အဲ့ဒါဘာလဲဆိုတော့ကျွန်တော်တို့အမေရိကန်ပြည်တော်စုအတွက်လည်းအရေးကြီးတယ်လို့တကဘာလုံးအတွက်လည်းအရေးကြီးတဲ့အချက်ဖြစ်ပါတယ်ဒါဘာလဲဆိုတော့ဒီမိုကရေစီကိုကာကွယ်ဖို့ဆိုတာအရေးကြီးဆုံးဖြစ်တယ်ဆိုတဲ့အကြောင်းသူပြောသွားပါတယ်။အဲ့ဒီပြင်သူကအမေရိကန်ပြည်ထောင်စုကြီးကဒီနေ့ဒီချိန်မှာကျွန်တော်တို့ပြည်သူတွေကဆုံးဖြတ်ရမယ့်အချိန်ရောက်နေပြီ။သူကလည်းသူလှုပ်ချင်တာသူဆုံးဖြတ်ခဲ့တယ်လို့သူပြောခဲ့တယ်။အဲ့တော့အမေရိကန်ပြည်သူတွေကလည်းအမေရိကန်ပြည်သူတွေလှုပ်ချင်တဲ့ဥစ္စာကိုဆုံးဖြတ်ရမယ့်အချိန်ရောက်ပြီလို့ပြောတယ်။အဲ့ဒီပြင်သူပြောရတဲ့အထက်မှာဒီသူတို့ရဲ့လုံနေတာတွေကိုလူငယ်တွေကိုလက်ဆင့်ကမ်းပေးရမယ်နောက်တစ်ခုအားလုံးကိုပါဝင်ခွင့်ပြုရမယ်နောက်ပြီးတော့စူးစီးညီညွတ်တဲ့နိုင်ငံတော်ဖြစ်လာဖို့အတွက်ကိုအကုန်လုံးလုပ်ရမယ်အဲ့ဒီအတွက်ကြောင့်တိုင်းပြည်မှာဒီမိုကရေစီရေးနဲ့ပတ်သက်ပြီးတော့အကာအကွယ်ရမယ်ဆိုတဲ့အချက်ကအဓိကအကြဆုံးပြောသွားပါတယ်အဲ့မှာလွတ်လပ်မှုတို့တရားမျှတမှုတို့ကိုယ့်ရဲ့ right ပေါ့အဓိကမိမိရဲ့ right တွေအကုန်လုံးရကြဖို့ကိုအဓိကထားပြောရတာကျွန်တော်ကြားရပါတယ
်။တိုင်းပြည်ရဲ့ရှေ့ရေးပါတီရဲ့ရှေ့ရေးအတွက်သူဒီဆုံးဖြတ်ချက်ကိုကြားရတယ်ရွေးကောက်ပွဲမှာမပြိုင်တော့ဘူးဆိုပြီးတော့သူပြောထားပါတယ်ခင်ဗျာ။အ ဲ့တော့ဒီဆုံးဖြတ်ချက်ပေါ်မှာကယ်လီဖိုးနီးယားမှာရှိတဲ့မဲဆန္ဒရှင်ပြည်သူတွေရဲ့သဘောထားရောဘယ်လိုရှိပါသလဲခင်ဗျဒီဆုံးဖြတ်ချက်ပေါ်မှာအမြင်သဘောထားတွေပြောပြပြီးပါလားခင်ဗ
ျဒါကတော့ဟိုပါဘယ်လိုပြောမလဲဆိုလူတိုင်းကတော့အံ့ဩမှုဖြစ်သွားတာတော့အမှန်ပဲဒါပေမဲ့သမရဂျိုးဘိုက်ဒန်ရဲ့နောက်ဆုတ်လိုက်တဲ့အချက်ကသူ့မှာကိုခန္ဓာကိုယ်ကလည်းနည်းနည်းတုံတုံချီချီဖြစ်နေတာကိုလည်းလူတိုင်းကတွေ့တယ်ဒါပေမဲ့သူစုပ်သွားလို့ရှုံးသွားမလားလို့ပူပန်တဲ့လူတွေအတွက်ကတော့ဒီပူပန်မှုတွေကပျောက်ကွယ်ခဲ့ရတယ်ဘာဖြစ်လို့လဲဆိုတော့ तू က new generation ဖြစ်တဲ့56နှစ်ပဲရှိတဲ့ကမလာဟဲရစ်ကို तू လွှဲခဲ့တာဖြစ်တယ်အဲ့တော့ तू နဲ့အတူတူဟိုလုတ်ခဲ့မှုတွေဒုသမရတယောက်အနေနဲ့ तू က confident ရှိရှိနဲ့သူ့ကို endorse လုပ်ခဲ့တာဖြစ်တယ်အဲ့ဒီအတွက်ကြောင့်သမရဂျိုးဘိုင်တိုင်းထွက်သွားတာနဲ့ပတ်သက်လို့တော့ဟိုစိတ်မကောင်းတော့ပုံကိုကြီးကစိတ်မကောင်းတော့ဖြစ်ကြတယ် second term ကသူရနိုင်တဲ့အခွင့်အရေးကအများကြီးရှိတယ်ဒါပေမဲ့သူ့ကိုသူသူ့အခွင့်အရေးကိုသူစွန့်လွတ်ပြီးတော့နိုင်ငံတော်အတွက်နဲ့သူတို့ပါတီအတွက် next generation အတွက်လူငယ်တွေအတွက် women တွေရဲ့အခွင့်အရေးတွေအတွက်အားလုံးကိုသူနောက်ဆုတ်ပေးလိုက်တဲ့ပုံမှာလည်းတည်သူလူတို့ကဝမ်းသာကြည်နပ်တာမျိုးတွေကြားပါတယ်ဗျ
။အခုဆိုရင်သမ္မတဘိုင်ဒန်ကသူမပြိုင်တော့ဘူးဆိုတဲ့အတွက်ကြောင့်ဒုသမ္မတကမ်ပလာဟဲရစ်ကပါတီရဲ့မဲဆွဲစည်းရုံးပွဲတွေမှာတော်တော်လေးနေရာယူပြီးတော့အသံကွန်ဆိုင်လုပ်လာတာတွေ့ရပါတယ်ခင်ဗျ။အဲ့တော့ဒီဒုသမ္မတကမ်ပလာဟဲရစ်ရဲ့နိုင်ငံရေးဩဇာတည်အောင်မှုသူ့ပေါ်မှာလူထုထောက်ခံမှုကရောဘယ်လိုရှိပါလဲခင်ဗျ။သူကရွေးကောက်ပွဲလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာနိုင်နိုင်တဲ့အခြေအနေရောရှိပါလားခင်ဗျ။သူ့ပေါ်မှာကယ်လီဖိုးနီးယားမဲဆန္ဒရှင်တွေရဲ့ထောက်ခံမှုအနေထားရောဘယ်လိုသုံးသပ်ပါသလဲခင်ဗျဘယ်လိုတွေ့ရပါသလဲ
သူ့ရဲ့ပထမမိန့်ခွန်းမှာဘာပြောရလဲဆိုတော့ဒီသမရယူကောက်ပွဲကသူနဲ့ဒွန်နယ်ထရန့်ရဲ့ပြိုင်ပွဲမဟုတ်ဘူးငါတို့အားလုံးတိုက်ပွဲဝင်နေတဲ့ယူကောက်ပွဲဖြစ်တယ်ငါတို့ကဘာအတွက်တိုက်ပွဲဝင်နေတာလဲဆိုလွတ်လပ်မှုအခွင့်အလမ်းထွန်းလင်းတောက်ပတဲ့အနာဂတ်ကိုဖန်တီးဖို့အတွက်ငါတို့အားလုံးတိုက်ပွဲဝင်နေတာဖြစ်တယ်။ဒါတစ်ချက်ဒါအခွင့်မှပြောရတာဒါသူ့ရဲ့ speech ကိုကြည့်ပြီးကျွန်တော်ပြောတာပေါ့။အဲ့တော့အနာဂတ်အတွက်ငါတို့အားလုံးကအနာဂတ်အတွက်ဖြစ်ရမယ်။ငါတို့ရဲ့ယုံကြည်ရက်တွေကိုအတတ်နိုင်ဆုံးပြည့်စုံအောင်ငါတို့တွေဖန်တီးရမယ်။အဲ့တော့ငါတို့တွေညီညွတ်ရင်သူပြောရတဲ့အထက်မှာငါတို့ကအားလုံးကအာသုံကစိုက်လုံးမယ်။စူးစီးကြမယ်။အားလုံးကိုအတိပေးစီရင်မယ်ဆိုရင်အောင်ကိုအောင်မြင်ရမယ်အဲ့တော့ तू ပြောရတဲ့အထွဲ့မှာဘာအရေးကြီးဆုံးလဲဆိုတော့လွတ်လပ်ရေးတရားမျှတရေးတရားဥပဒေစိုးမိုးရေးရှိတဲ့နိုင်ငံမျိုးကိုဖြစ်စေချင်သလားဗျာမဒါနဲ့စိုးရိမ်မှုတွေနဲ့အမုန်းတရားတွေနဲ့ရောထွေးနေတဲ့ chaos ပေါ့ဗျာဖြစ်နေတဲ့နိုင်ငံမျိုးကိုရွေးချယ်မလားအဲ့ဒါပြည်သူလူထုကြီးမှာပဲတောင်းဝင်ရှိပါလေလို့ပြောသွားတယ်အဲ့တော့ဒီသမရနဲ့ဒုသမရရဲ့ပြောကြားချက်ကဘယ်ဟာကိုဥတည်နေတယ်လဲဆိုတော့ပြည်သူသားအမိပြည်သူသားအဖလို့သူတို့ဥတည်နေတာဖြစ်တဲ့အတွက်ကြောင့်ဒီ voice ကတော့တူတူပဲပြောပုံပြောနည်းမတူတာပဲရှိတယ်ပြည်သူကိုအဓိကထားတဲ့ democracy နဲ့အခွင့်အရေး women right abortion right ဒီလိုမျိုးပြည်သူတွေဖြတ်ချခွင့်မိမရဲ့အခွင့်အရေးလိန်သူချစ်ခင်ခွင့်အဲ့လွတ်လပ်ခွင့်နေနဲ့တရားမျှတမှုတွေအတွက်ကိုဟိုပြောဆိုသွားတဲ့အတွက်ကြောင့်လူငယ်တွေအနေနဲ့အင်မတန်မှဟိုတက်တက်ကြွကြွသူတို့ကိုထောက်ခံတယ်ဒီမိကွန်းပေါ်မှာအင်မတန်မှသူတို့လူငယ်တွေအနေနဲ့သဘောကျတာကျွန်တော်တွေ့ရပါတယ
်ဟုတ်ကဲ့ကိုကိုလေးကျေးဇူးတင်ပါတယ်ခင်ဗျာ
ဒါကတော့သမ္မတဂျိုးဘိုင်ဒန်တိုင်းပြည်ကိုပြောကြားတဲ့မိကွန်းနဲ့ပတ်သက်ပြီးတော့သုံးသပ်ပြောဆိုလိုက်တဲ့အမေရိကန်နိုင်ငံရေးသုံးသပ်သူဥကိုကိုလေးကို VOA မြန်မာပိုင်းကဦးသိန်းထိုင်ဦးကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းတွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဦးဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြမြမရေးသုံးသပ်ချက်ကျမ်းမာရေးခန္ဓာနဲ့တိုင်းရင်းဒေသကသတင်းလွှာအစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်ရှင်။ကျမတို့ VOA ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးနိုင်ပါတယ်။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပေးသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာ ဝန်ဆောင်မှုများဆိုတဲ့ကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bammi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနည်းနှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
်။မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ရဲ့ကြာသပတေးနေ့ညမြန်မာဘာသာစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885စနေတနင်္ဂနွေမှာတော့လိုင်းလက်မီတာ190 kHz 1505တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေတာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ပြပေးခြင်းပါတယ်ဒီသတင်းပတ်မှာတော့ရခိုင်ဒေသရဲ့နိုင်ငံရေးပထဝီဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ်19ရာစုရခိုင်ပြည်ဟာဘင်္ဂလားပင်လယ်ကွေ့ရဲ့ကူးသန်းရောက်ဝယ်ရေးကွန်ရက်မှာတော့အချက်အချာနေရာတစ်ခုဖြစ်ပါတယ်ဆိုတော့ကိုတမိုင်းဆရာတွေကအတိအမှတ်ပြုကြပါတယ်ဒီလိုမျိုးဖြစ်လာအောင်လဲနိုင်ငံရေးပထဝီကဖန်တီးပေးပုံကိုဦးအောင်ခင်ကတင်ပြထားတာရှုစားနာဆင်ပါရှင်
လွတ်လပ်တဲ့ရခိုင်ပြည်ဟာ19ရာစုမှာဘင်္ဂလားပင်လယ်ကွေ့ရဲ့ကူးသန်းရောက်ဝယ်ရေးကွန်ရက်မှာအကျဉ်းအကျာနေရာတစ်ခုဖြစ်ကြောင်းသမိုင်းဆရာတွေအသိအမှတ်ပြုကြပါတယ်။ပတ်ဝန်းကျင်နိုင်ငံတွေနဲ့ကူးလူဆက်ဆံနိုင်တာမှုနိုင်ငံတိုးတက်မှုအတွက်လိုအပ်တဲ့လူသားနဲ့ရုပ်ဝတ္ထုပစ္စည်းရင်းမြစ်ကိုရရှိခဲ့တယ်လို့ပြင်သစ်ပညာရှင်ဒေါက်တာဂျက်ပီလိုက်တာကဆိုပါတယ်။16ရာစုအလယ်ပိုင်းက19ရာစုတည်းနောက်ပိုင်းအထိဖြစ်တဲ့အနှစ်150ကာလဟာရခိုင်ပြည်ရွှေရောင်လွှမ်းခဲ့တဲ့ကစ်ဖြစ်တယ်လို့ဆိုပါတယ်ဒီကစ်မှာမြမပြင်းရဲ့ကျူးကျော်မှုကိုနှစ်ကြိမ်တိုင်တိုင်တွန်းလှန်နိုင်ခဲ့ပါတယ်18ရာစုနောက်ပိုင်းဘိုးတော်ဗဒုံမင်းလက်ထက်ရောက်မှရခိုင်ကိုမြမသိမ့်ပိုင်နိုင်ခဲ့တာဖြစ်ပါတယ်မြောက်ဦးခေတ်ကောင်းစဉ်ကာလကတော့ရခိုင်ကစစ်တကောင်းကိုသိမ့်ပိုင်ပြီးဒါကာမျိုးကိုရခိုင်ရေတပ်ကဝင်ရောက်တိုက်ခိုက်ပြီးမိရှို့တဲ့အထိအင်အားကောင်းခဲ့ပါတယ်။ရခိုင်စစ်တပ်မှနိုင်ငံခြားစစ်သည်အများအပြားဝင်ရောက်အမှုထမ်းတယ်လို့ဒေါက်တာလိုင်ရာကဆိုပါတယ်။ရခိုင်နိုင်ငံဆိုတဲ့ဇာတ်ကို18ရာစုကြောက်စာမှာတွေ့ရှိရတဲ့အတွက်မြောက်ဦးခေတ်မတိုင်မီကတည်းကရခိုင်နိုင်ငံဆိုတဲ့အယူအဆရှိခဲ့ပုံရတယ်လို့ဒေါက်တာကျော်မင်းထင်ကဆိုပါတယ်။ကစ်တွေပြောင်းမင်းနဲ့ပထူကြီးအနေအထားကပြောင်းလဲတာမဟုတ်ပါဘူး။နတ်မြစ်မယူမြစ်ကလဒံမြစ်နဲ့လင်းမြုံမြစ်တွေဟာရခိုင်သမိုင်းနဲ့ခွဲမရတဲ့မြစ်တွေပါ။ကလဒံလေးမြို့နဲ့မယူမြစ်တွေဟာစစ်တွေအနီးမှာဘင်္ဂလားပင်လယ်ကွေထဲစီးဆင်းသွားကြပါတယ်။ရခိုင်ရဲ့စိုက်ပျိုးမြေ၃ပုံ၂ပုံဟာကလဒံနဲ့လေးမြို့မြဝန်းဒေသမှာရှိပါတယ်။စစ်တွေပုံနှကျွန်းကြောက်တော်မြောက်ဦးပေါက်တော်မင်းပြားနဲ့ရသေးတော်ဟာဒီမြင်ဝန်းဒေတာမှာရှိပါတယ်။တညဝရီဝေတာလီနဲ့လေးမြို့မြောက်ဦးစားတဲ့ခေအဆက်ဆက်ဟာမြင်ဟောင်းဒေတာမှာရင်ကျဲမှုထွန်းကားပါတယ်။အခုတော့ကလတာမြင့်ဟာအိန္ဒိယနိုင်ငံအရှေ့မြောက်ပြည်နယ်တွေရဲ့ပင်လယ်ထွက်ပေါက်အဖြစ်လဲအသုံးဝင်နေတာတွေ့ရပါတယ်။ဒီပြည်နယ်တွေဟာစစ်တွေကတဆင့်အပြင်လောကနဲ့ဆက်တွေ့နိုင်ရင်တိုးတက်ဖွံ့ဖြိုးဖို့အလားအလာကောင်းပါလေ။အာရခတတ်တော်မပေါ်မီကစတင်ခဲ့တဲ့ကရတန်ဘက်ဆောင်ဖွံ့ဖြိုးရေးစီမံကိန်းဟာအာရခတတ်တော်အားကောင်းလာချိန်မှာအသွင်ပြောင်းမှုအခြေအနေရောက်လာနိုင်ပါတယ်။ရခိုင်ဒေသကိုဘယ်သူကပဲအုပ်ချုပ်အုပ်ချုပ်အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ဟာအိမ်ကြီးကျွင်းဖြစ်နေတာမို့အမြဲတမ်းဆက်ဆိုင်နိုင်မဲ့နိလန်းကိုရှာဖွေဖို့တိုးပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ရာဂါမာတီဘန္ဒာဘာနဲ့ကောက်ဆစ်ဘဇားဆိုတဲ့ခရိုင်သုံးခုဟာရခိုင်ဒေသနဲ့ထိစပ်နေပါတယ်။ရှေးကတည်းကနိုင်ငံရေးစီးပွားရေးယဉ်ကျေးမှုလူမျိုးရေးမှာဆက်ဆံရေးရင့်တန်ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်တောင်ပိုင်းမှာရခိုင်လူမျိုး2000လောက်နေထိုင်ကြောင်းသိရပါတယ်။ဒီကြားတဲ့ရိုဟင်ဂျာ1000လောက်ကိုလက်ခံထားရတာမို့
ဘင်္ဂလားဒေ့ရှ်အဖို့ရခိုင်ပြဿနာပြည်လဲရေးဟာအထူးအရေးကြီးပါတယ်။မထိုင်နိုင်မသိနိုင်လူမှုရေးတိုးပွားနေတဲ့ဘင်္ဂလားဒေ့ရှ်ဟာရခိုင်ဒေသကပဋိပက္ခအတွက်ရတက်မအေးဖြစ်နေပုံရပါတယ်။စစ်ကောင်စီကုတန်ရောင်းဝယ်ရေးစီရင်အရာမြန်မာဘင်္ဂလားဒေ့ရှ်နေဆက်ကုံသွေးကျဆင်းနေကြောင်းသိရပါတယ်။2020နှစ်ဇွန်လကနေဆက်ကုံသွေးရေးပမာဏဟာဒေါ်လာ7သန်းရှိခဲ့ပေမဲ့2023ဇွန်လမှာတော့ဒေါ်လာ4သန်းလောက်သာရှိတော့တယ်လို့သိရပါတယ်။မောင်းတော်နဲ့စစ်တွေနေဆက်ကုံသွေးရေးစခန်းတွေကဘင်္ဂလားဒေ့ရှ်ကိုတင်ပို့တဲ့ပို့ကုန်ပစ္စည်းတွေထဲမှာရေချိုး90ရာခိုင်နှုန်းအထိပါဝင်ပြီးကျန်30ရာခိုင်နှုန်းကကုန်ကြောက်နဲ့စိုက်ပျိုးလျာထွက်ကုန်တွေဖြစ်ပါတယ်။တကယ်တော့အေယာဝတီ၊ပဲခူးနဲ့ရန်ကုန်တိုင်းကရေချိုးငါးတွေကိုရခိုင်နေဆက်ကတဆင့်ဘင်္ဂလားဒေ့ရှ်ကိုတင်ပို့နေတာပါ။ရခိုင်ဒေသရဲ့နိုင်ငံရေးပထဝီဟာဘင်္ဂလားပင်လယ်ကွေ့ရဲ့ကုတန်ရောင်းဝယ်ရေးကွန်ရက်မှာအရေးပါအရာရောက်ကြောင်းသမိုင်းဆရာတွေအသိအမှတ်ပြုထားပါတယ်။ဒီအချိန်တွေကြောင့်မြောက်ဦးခေတ်အနှစ်150ကိုရွှေရောင်နှွမ်းနဲ့ကစ်လို့ခေါ်ကြတာဖြစ်ပါတယ်။အာရခတတ်တော်ဟာဖုံးမိနေလာတောက်ပခဲ့တဲ့ရခိုင်နိုင်ငံကိုပြန်လည်တီထောင်ဖို့တာဆုနေပုံရပါတယ်။ဒီရွယ်ချက်အကောင့်တဲ့မပေါ်နိုင်အောင်စစ်ကောင်စီကလည်းအပြင်းအထန်ကြိုးပမ်းနေပုံရပါတယ်။တရုတ်ရဲ့ရေနံဓာတ်ငွေပိုက်လိုင်းနဲ့အခြားစီးပွားရေးစီမံကိန်းတွေရှိလာတာဟာရခိုင်ဒေသရဲ့ထူးခြားမှုတစ်ခုဖြစ်ပါတယ်။အိန္ဒိယရဲ့အရှေ့မြောက်ပိုင်းဒေသဖွံ့ဖြိုးရေးအစီအစဉ်မှာလဲကလတန်ဘက်ဆောင်စီမံကိန်းဟာအရေးကြီးပါတယ်။ရခိုင်ဒေသမှာပြိုင်ဘက်ဖြစ်တဲ့တရုတ်နဲ့အိန္ဒိယရဲ့မဟာစီမံကိန်းကြီးတွေအကောင့်တွေဖော်နေတာကိုမှန်ကန်စွာကင်တွယ်နိုင်ဖို့လိုပါတယ်။ပြည်တွင်းတော်လှန်ရေးအင်အားစုတွေအပြင်ဘင်္ဂလားဒေ့ရှ်အိန္ဒိယနဲ့တရုတ်နယ်လဲအဟသာသဖြစ်ဖို့ကြိုးပမ်းရပါလိမ့်မယ်ခင်ဗျာ
ရခိုင်ဒေသရဲ့နိုင်ငံရေးပထဝီအကြောင်းဥအောင်ခင်စူးစီးတင်ပြပေးထားတဲ့မြမရေးသုံးသက်ချက်အစီအစဉ်ပါရှင်ဒီအစီအစဉ်ကိုကြာသာရင်းနေညနဲ့တောက်ကြမနက်ခင်းနေမှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့ကျမ်းမာကဏ္ဍကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့ကာလာဝမ်အန်ရဲ့ရှိသူကုသရေးနဲ့ပြက်နှက်မှုထိန်းချုပ်ရေးဆိုတဲ့ခေါင်းစဉ်နဲ့တင်ပြပေးထားပါတယ်ရန်ကုန်မှာပါဆက်ပြီးတော့ပြက်နှက်နေတဲ့ကာလာဝမ်ယောဂါကြောင့်အသက်အန်ရဲ့ရှိတဲ့သူတွေကိုကြိုတင်ကုသပေးပြီးတော့ဆက်ပြီးတော့မပြန့်အောင်ထိန်းချုပ်နိုင်မှုအတွက်ကျမ်းမာရေးပညာရှင်တွေအကြံပြုနေပါတယ်ကိုခံအားနည်းတဲ့အန္တရာယ်ရှိတဲ့သူတွေကိုဘယ်လိုမျိုးကြိုကုပေးသင့်ပါသလဲပြက်နှက်မှုတွေကိုဘယ်လိုမျိုးထိန်းချုပ်သင့်ပါသလဲဆိုတာကိုနယူးယောက်မြို့ကအထွေထွေယောဂါကုဌာနဒုတိယဆေးရုံအုပ်ကြီးလက်ဖြင့်မြန်မာလူနာတွေကိုအင်တာနက်ဖုန်းကနေတဆင့်ကုသပေးနေတဲ့ကုဆက်ယောဂါအထုကုဒေါက်တာဇေယျသက်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်
โอเคดอกเตอร์เสียသက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံတဲရန်ကုန်လိုမြို့ကြီးကနေရာတချို့မှာပါပြင်းထန်ဝမ်းပြက်ဝမ်းလျှောဖြစ်တဲ့ကာလဝံယောဂါဆက်ပြီးတော့ပြင်းထန်နေချိန်မှာပြီးခဲ့တဲ့အပတ်တွေတုန်းကတော့ဆရာကြီးအသက်ဆုံးရှုံးမှုမရှိစေရင်းနဲ့စမဖြစ်အောင်ကာကွယ်ရေးတွေကိုပြောခဲ့တာမှာအန္တရာယ်ရှိတဲ့သူတွေကိုလည်းနည်းနည်းထည့်ပြောခဲ့တာမို့ဒီအန္တရာယ်ရှိတဲ့သူတွေအတွက်အသက်အန္တရာယ်ကနေကာကွယ်ပေးရင်းနဲ့တစ်ဆက်တည်းမှာဒီယောဂါကိုနောက်ဆုံးထိန်းချုပ်နိုင်ရေးကိုအဓိကပြောမှာမို့အန္တရာယ်ရှိသူတွေအတွက်ကနေစရှင်းပြပေးပါလားဆရာကြီ
းခုငါကြာစင်းတဲ့လူတွေပေါ့လေ HIV ဘာလို့လဲဆိုသူတို့မှာကအင်းနဲ့ကိုခံအားမရှိတဲ့အခါကျတော့နည်းနည်းလေးဝင်သွားတာနဲ့သူတို့ဒုက္ခရောက်တယ်နော် HIV ယောဂတွေပုံတိုင်းကလည်းဝင်သွားဖို့ဆိုအရင်အောင်လွယ်ရယောဂလေးဆိုတော့ကျွန်တော်ရန်ကုန်မှာရှိတဲ့အချိန်တုန်းကနံပါတ်နှစ်30ပေါင်းပြင်တုန်းကဆိုရင် HIV စဖြစ်ခဲ့ခြင်းကအများစုတော့ HIV တွေကအသက်ဆုံးရှုံးသွားတာဝင်ကျော်ပြီးတော့ပဲဆုံးရှုံးသွားကြတာလေ။ဒါတော့ဘာကြောင့်လဲဆိုကျွန်တော်ဒီဝင်းကိုမထိနိုင်ဘူးပေါ့နော်။ဘာကြောင့်လဲဆိုတော့ဒီပိုးကရှိနေသေးတယ်ဆိုလို့ရှိရင်ဘာကြောင့်ဖြစ်မှန်းမသိဘူး။သူတို့ကတာမန်ပိုးတော်မှသူတို့ဝင်ရှုံးနိုင်တယ်ဆိုတော့လေဒါကြောင့်သူတို့ပြင်တော့ကစီဂျိုယောဂါတွေတိတ်ပြီးတော့စီဂျိုတိတ်ပြီးတော့မထိနိုင်တဲ့ယောဂါသမားတွေပေါ့နော်။သူတို့ကိုယ်တိုင်ကတော့ဒီအင်ဆူလင်သုံးနေရတဲ့စီဂျိုယောဂါတွေဆိုလို့ရှိရင်ကိုယ်ခန္ဓာထဲမှာရှိတဲ့ master တွေပေါ့အထူးသဖြင့်ဒီ gastrointestinal system ကိုခေါ်တဲ့အစာအိမ်နဲ့ဦးလမ်းကြောင်းမှာရှိတဲ့ master တွေကတော့အလုပ်ကောင်းကမလုပ်တော့ဘူးဆိုတော့မလုပ်တဲ့အခါကျတော့သူတို့ကအလွယ်တကူနဲ့ဝင်းရှောနိုင်တယ်ပေါ့လေဆိုတော့ဒီလူတွေကတော်တော်လေးကိုဒုက္ခရောက်နိုင်ပါတယ်ဆိုတော့သူတို့အတွက်ကကျွန်တော်တို့ကထိန်းဖို့အတွက်ကတစ်ခါလေကြရင်တော့အဲ့လိုလူတွေမှာကျွန်တော် antibiotic ပါကျွန်တော်တို့လိုတာပေါ့နော်ဆေးရုံတင်ရမှာပေါ့လေ
ဟုတ်ကဲ့ဆရာအဲ့ဒီတော့အခုတော့ဒီ antibiotics ပရိဇီဝဆေးပေါ့နော်ကြိုပေးထားပြီးတော့အန္တရာယ်ရှိနိုင်တဲ့တွေကိုပြင်းပြင်းထန်ထန်မဖြစ်အောင်ကာကွယ်တာဆိုတော့အခုလိုဒီပြင်းထန်နိုင်တဲ့အဆင့်ရောက်နိုင်မရောက်နိုင်ခွဲခြားနိုင်တဲ့အနေအထားရှိလားဆရာကြီး
ဟို 大门文桥的摇嘎啦，大门门大门的布屋的湖南人有白地月江边的文桥摇嘎啦，是吧？一旦进入这种标路，没压把握，压把握这种三马路文桥呀，这些呢就另外敲卡了多没，另外敲卡了多没，比方说压多把握，压多少天没偏把握，压多少天。我们我们都没有没有多少天都没办法有为你他压着过杀的没高那杀过嘛目的比较多一一个片来的路一年判的腰里来片来的话他要记比较多的这种啊我打嘎啦弯腰嘎嘛后保护打鱼的那个这种标准没压过压过的这种这个估计嘛这么有一点啊路跟地方的那些的那个你要个片里吧这种家里的
腰部被我们杀掉，皮带都掉了，不能说哎呀，过地的嘛，
他就只能身上这种，只能都那些东西什么 index 都好嘛，不能，但是没把这种地都杀掉，皮带的地也管嘛。
OK， 是啊，你到底杀皮带也没够不能，对内部对，不如下回再来下。
第二个讲钱没耽误啦，第二个我们现在今年的刚刚我们漏差了啦，但嘛没赔呢，他把罗得要多多啊，得差要可多啊，比如古拉比如嘛。不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要不要
不要不要不要不要不要不要不要
不要不要不要不要不要就那路西江里嘛，所以喏，因为我看到 PSM 都看到玻璃啊 ，preventive medicine 都看到玻璃，包括伊呢，边伢伊他那路都看嘞，都注意。所以哎，他那里嘛，路得注意，所以先滴边伢一股刚刚的那里加吧嘞，别伢你不如啥，比如不如三百六啊嘞，只有不如三百六啊嘞，都路你呢，他没有边伢有功能打吧，所以滴路路伢嘞，包括不得某些大马大嘞，就那 control 路路伢嘛。
OK， 是啊，阿你到底？嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎
嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎嘎啥比较低有 control 啊嘛嘞嘛低 control 不说啦，搜索地嘛 control 呀哩，搜索嘛地边嘞多比较，对呀嘛啦，第二个地嘛是嘞，一啊撇大啦，第二个地嘛是嘞，南边有南妈妈养你嘞三啊撇你啊，南妈妈里边三年嘛养你嘞 restaurant 在里啊被撇你啊啦，家里公公啊送餐了嘛嘞，
搜索 control 来嘞他家了嘛当路，
电脑路里嘞设了地嘛关嘞。但是他们的家人他们的家人他们的家人他们的家人他们的
家人他们的家人他们的家人他们的家人他们的家人他们的家人他们的家人他们的家
人他们的家人他们的家人他们的家人他们的家人他们的家人他们的家人他们的家人他们的家人他们的家人他们的家人他们的家人他们的家人他们的家人他们的家人他们的家人他们的家人他们的家人他们的家人他们的家人他们的คลีดิโอไปมาล่ะบางอย่างเนี่ยจะมีแบคซินอ่ะตะชู่ตะเนี่ยแทกกูไปดูยาเลยสรุปอัตแท้จริงๆดูไปมาล่ะถ้าโคเยสตรัทเจจีป่ะอยู่ได้ก็ไปดูไม่รู้เลยอัตแท้20เนี่ย30
ตะเยสมีก็ปัดเพชรโหไปมาแล้ว
อัตแท้50 60เนี่ยดีโหโยคะฤทธิ์ชื่อเนี่ยดาริอ่ะสตรัทเจจีฤดูเราลงออกไปถ้าเราดีနိုင်ငံมาโซลูชั่นเนาะจำไว้วินิธานามาชื่อเนี่ย preventive service ก็ขอให้กาวีฐานามาชื่อเนี่ยอยู่เลยอ่ะดี surveillance ลงไปแล้วตัวเนี่ย policy เนี่ยอยู่ลงตินเนี่ยหาอุซะพี่แล้วตัวลงอยู่ยีเเม่มาคลอไรด์เทียร์อ่ะรู้ยักกว่าเเม่มาชื่อได้ดีทมิ้นไซน์เนี่ยมาชื่อได้ไซน์เนี่ยตั้วไปแล้วอุ๊กท้าดล่ะเลสเวย์สุบไปแล้วอะตุบติอยู่ยาวดล่ะมวยงาไซน์เนี่ยมาบลูลุบตะเลยยีเก้ยี่ยาวเนี่ยไซน์เนี่ยมาบลูลุบตะเลยอฉวยยาวเนี่ยไซน์เนี่ยมายีเก้ยี่อ่ะเบียร์นี่ย่าดาเลยดาริยะอสตุรุอะหมายีลุบลุย่าได้ไฟนี่ရှိပါတယ
်โอเคจีซูอะหมายีเต็มมาเลยครับ
ตอ ကာလာဝမ်းယောဂဆက်ပြီးတော့မပြတ်နှံ့အောင်ထိန်းချုပ်နိုင်ရေဘလို့မျိုးကာကွယ်စောင့်ရှောက်တင်တယ်လဲဆိုတာကိုကူးဆက်ယောဂအထူးကဒေါက်တာဇေယသက်ကိုကိုဝင်းမင်းကမေးမြန်းတင်ပြခဲ့တဲ့ကျန်းမာရေးခန်းနာပါရှင်အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်မြန်မာပြည်တဝန်းတိုင်းရင်းဒေသကနောက်ဆုံးရအဖြစ်အပျက်တွေကိုစူးစီးတင်ပြပေးခဲ့တဲ့တိုင်းရင
sin tin set twa me tan yin tadin lwa ga chu so ba de myama nang gan twan tan yin tan lu myo su ri ni thain ja de ayat de ta ri ma phit pyet ni de a phit pyet twi ne tan yin tha ri ye atan twi ko thain hat tin set tha ra phit ba de
mingla ba shin juma a mi ba ne set de ta tan da tadin naw twi tin set tha de di de ba tan yin tadin lwa ma na sin ya ma ri ga ro sit kaung si ga lwa ko myo ne pyaung su lam ma ji ko pyan le thain chouk nai yi thu sit sin la de atwa lwa ko myo paw ga yak kwet twi the tai pwa ri sat tai phit ni ba de ka chin ne chin khre ya phwe chouk kbc ye okkhata haung dr kalam samson pyan lut la bi phit ba de တဲ့င်းလွားတွေထဲမှာတော့မွန်ပြည်နယ်စိုက်မယောမြို့နယ်တဲကဘုံကြီးချောင်းတချောင်းလေချောင်းကနေဘုံကျဲခံခဲ့ရလို့ဒေသခံတွေအပါဝဲအယောက်30ထပ်မနည်းတိတ်ဆုံးခဲ့တဲ့အကြောင်းတွေကိုနားဆင်ရဖို့ရှိနေပါတယ
်။ကျမကနန်းဟော်မရှင်တရင်တွေကိုကိုရောပတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်အမျိုးသားအစည်းအရုံး KNU ဒုတိယဥက္ကဋ္ဌဟောင်းနော်စီဖိုရာစိန်ဟာဇူလိုင်လ24ရက်နေ့မှာကွယ်လွန်သွားပါတယ်။ကရင်အမျိုးသမီးအစည်းအရုံးရဲ့အထွတ်ထွေဒီယေမူဟောင်းလက်ဖြစ်တဲ့ဘဒိုနော်စီဖိုရာစိန်ဟာတအိမ်ကန်ဆာယောဂါကြောင့်နာမကျန်းဖြစ်နေပြီးထိုင်းနိုင်ငံမှာဆေးကုသမှုခံယူနေရင်းကွယ်လွန်ခဲ့တာဖြစ်တယ်လို့နီးစပ်သူတစ်ယောက်ကပြောပါတယ်။ပညာရေးအမျိုးသမီးရေးနဲ့ကလေးတငယ်ရေးလုပ်ငန်းတွေအပြင်ကရင်အမျိုးသားအစည်းအရုံး KNU ထိပ်တန်းခေါင်းဆောင်နေရာတွေကိုတာဝန်ယူခဲ့သူဘဒိုနော်စီဖိုရာစိန်ကွယ်လွန်သွားတဲ့အပေါ်ကရင်ပြည်သူတွေနဲ့တော်လာရေးအတိုင်းဝိုင်းကဝမ်းနည်းနေကြပါတယ်။ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNL စီဦးစီးချုပ်ဟောင်းနဲ့ကရင်အမျိုးသားအစည်းအရုံးဥက္ကဋ္ဌဟောင်းဘိုချုပ်ကြီးစောတာမလာဘောရဲ့သမီးဖြစ်ပြီးမွေးချင်းရှိောက်ထဲက၄ယောက်မြောက်ဖြစ်ပါတယ်။ပဒိုနော်စီဖိုရာစိန်ဟာကွယ်လွန်ချိန်မှာအသက်69နှစ်ရှိပြီဖြစ်ပါတယ်။
ကရင်ပြည်လွယ်ကော်မှာထူးဆစ်ဆင်လာတဲ့စစ်ကောင်စီတပ်နဲ့ကရင်တော်လိုင်းပူပေါင်းတပ်တို့ကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပါတယ်။ဇူလိုင်လ20ရက်နေ့လောက်ကနေ24ရက်နေ့အထိတိုက်ပွဲတွေဖြစ်ပွားနေတာလို့မြေပြင်စစ်ရေးသတင်းအကြီးအမည်ကပြောပါတယ်။စစ်ကောင်စီတပ်ကလွယ်ကော်မြို့နယ်ပြည်ထောင်စုလမ်းမကြီးကိုပြန်လည်ထိန်းချုပ်ရေးထူးဆစ်ဆင်တိုက်ခိုက်လာတဲ့အတွက်လွယ်ကော်မြို့ပေါ်ကရက်ွက်တွေမှာတိုက်ပွဲတွေဆက်တိုက်ဖြစ်လာတာလို့ပြောပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်မှုတွေအပြင်လေကြောင်းကနေပါဘုံကျဲတိုက်ခိုက်မှုတွေလုပ်နေကြောင်းတိုက်ပွဲတွေနှစ်ဖက်ထိခိုက်ကြဆုံမှုတွေပါရှိနေတယ်လို့တော်လိုင်းရဲဘော်တယောက်ကပြောပါတယ်
။ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်တဲကကျွဲထိုးရွာမှာတော့စစ်ကောင်စီတပ်ကပြစ်လိုက်တဲ့လက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့ပြီးအမျိုးသမီးတယောက်သေဆုံးခဲ့တဲ့အပြင်အယက်သား၄ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။စစ်တွေမြို့ရှိစစ်ကောင်စီတပ်ရင်းကပုံနာကျွန်းမြို့နယ်တဲကကျွဲထိုးရွာကိုဇူလိုင်လ23ရက်နေ့ညကလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့အခုလိုထိခိုက်သေဆုံးမှုတွေရှိခဲ့တာလို့မြို့ခံတယောက်ကပြောပါတယ်။စစ်တပ်ကအတွဲလိုက်ဒုံးနေလက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်အယက်သားနေအိမ်တွေထိမှန်ပျက်စီးကုန်တဲ့အပြင်အခုထိခိုက်သေးဆုံးမှုတွေဖြစ်ခဲ့သူတွေဟာမိသားစုတစုတည်းကဖြစ်တယ်လို့နီးစပ်သူတွေကပြောပါတယ်။ထိခိုက်ဒဏ်ရာရရှိသွားတဲ့ပြည်သူတွေကိုလက်ရှိမှာတော့အာရက္ခတပ်တော် AA ကစေကူတာမှုပေးထားပါတယ်။
တက်တုံရနှစ်ခွန်စစ်စင်ရီဒုတိယပိုင်းအဖြစ်ရှမ်းမြောက်နဲ့မန္တလေးတိုင်းထဲကနောင်ချိုကြောက်မဲတီပေါ်လာရှူတိန်နီမိုးမိတ်မိုးကုတ်တွေမှာတိုက်ပွဲတွေဆက်ဖြစ်နေပြီးလာရှူမြို့အခြေဆိုင်စစ်တိုင်းရုံးကိုသိမ်းပိုက်နိုင်ရေး MNDA တပ်တွေကအပြင်းထန်ထူးဆစ်ဆင်နေပါတယ်ဇူလိုင်လ23ရက်နေ့မှာလာရှူအခြေဆိုင်ခလာရ68နဲ့ခလာရ41တို့ရဲ့အရေးပါတဲ့ကင်းစခန်းတွေကိုသိမ်းနိုင်ခဲ့ပြီးဇူလိုင်24ရက်နေ့အထိမြို့တွေမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်လာရှူမြို့နယ်မှာဇူလိုင်လ21ရက်နေ့ကစစ်တပ်ဘက်ကဒုဗုမူကြီးအဆင့်ရှိသူအပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်အယောက်300ကျော်အလင်းဝင်လာတယ်လို့ကုကံအဖွဲ့ MNDA ကသတင်းထုတ်ပြန်ထားပါတယ်တိုက်ပွဲတွေကလက်နက်ကြီးတွေကြောင့်လာရှူမြုပ်ခံအယောက်30ကျော်သေဆုံးပြီး80နီးပါးဒဏ်ရာရခဲ့တယ်လို့အကူအညီပေးနေသူတွေကပြောပါတယ်
ချင်းကကွယ်ရေးတပ်ဖွဲ့ CDF ဟာခါကဟာခါမြို့မှာရဲစခန်းကိုဝင်စီးခဲ့ပြီးအကျဉ်းသား60ကျော်ကိုကယ်ထုတ်ခဲ့ပါတယ်။ထောင်တန်းတက် ပြစ်ဒဏ်ချမှတ်ခံရတဲ့အမျိုးသမီးတယောက်နဲ့ CDF တပ်ဖွဲ့ဝင်73ယောက်ပါဝင်ပါတယ်။ဟာခါမျိုးအကစားကွယ်အထက်နားကအချင်းသားတွေကိုချုပ်နှောင်ထားရှိတဲ့မြို့မရဲစခန်းကိုဇူလိုင်လ20ရက်နေ့မနက်9နာရီလောက်မှာဝင်ရောက်စီးနင်းခဲ့တာဖြစ်ပြီးအမျိုးသမီး73ယောက်နဲ့အမျိုးသား49ယောက်ကိုကယ်ထုတ်နိုင်ခဲ့တာဖြစ်တယ်လို့ CDF ဟာခါဥက္ကဋ္ဌကပြောပါတယ်။ဟာခါမျိုးမှရဲစခန်းဝင်ရောက်စီးနင်းမှုအထက်စစ်ကောင်စီလက်အောက်ခံရဲတပ်သား3ယောက်တေဆုံးခဲ့တယ်လို့လက်နက်ခဲယမ်းတွေလည်းသိမ်းဆည်းရမိခဲ့ပါတယ်။
ကချင်နှစ်ချင်းခရိယံဖွဲ့ချုပ် KBC ရဲ့ဥက္ကဋ္ဌဟောင်းဒေါက်တာကလမ်ဆမ်ဆွန်တနင်္လာနေ့မနေ့ပိုင်းမှာပြန်လွတ်လာပြီလို့နေဆက်သူတွေကပြောပါတယ်။ ABLA တို့ကပြန်လွတ်လာတဲ့ဒေါက်တာကလမ်ဆမ်ဆွန်ကိုစစ်ကောင်စီက3လကျော်အကြာထပ်မံဖမ်းဆီးထားပြီးပြန်လွတ်ပေးခဲ့တာလို့နေဆက်သူတယောက်ကပြောပါတယ်။ဒေါက်တာကလမ်ဆမ်ဆွန်ကို2022ခုနှစ်ဒီဇင်ဘာလ4ရက်နေ့ကမန္တလေး PP ဆိုင်ရာလေးစိတ်ကနေစစ်ကောင်စီတပ်ကဖမ်းဆီးခဲ့ပြီးမတရားအသင်ဆက်သွယ်မှုပုံမှန်18905ကကြီး52ကကြီးပုံမှန်တွေနဲ့တရားစွဲဆိုပြီးထောင်နှံ6နှစ်ချမှတ်ခံခဲ့ရတာဖြစ်ပါတယ်ဒေါက်တာကလန်ဆန်ဆွန်ပြန်လည်လွတ်မြောက်လာတာကိုကြိုဆိုကြောင်းအမေရိကန်နိုင်ငံချိုင်းဝင်ကြီးဌာနကဇူလိုင်လ23ရက်နေ့မှာထုတ်ပြန်ထားပါတယ
်အခုဆက်ပြီးသတင်းတော်တွေကိုတင်ဆက်ပေးသွားမှာပါမွန်ပြည်နယ်ကြိုက်မျောမြို့နယ်တဲကငပုအင်းရွာဖုန်ကြီးကျောင်းကိုအာဇာနီနေ့ဇူလိုင်လ19ရက်နေ့မှာစစ်ကောင်စီကလေရင်နဲ့ပုံကျဲခဲ့လို့ဒေသခံတွေအပါအဝင်ကာကွယ်ရေးတပ်ဖွဲ့ဝင်အယောက်30ထက်မနည်းတေဆုံးခဲ့ပါတယ်ဒီကျောင်းကိုတော့ရမင်းကတင်ဆက်ထားပါတယ
် KNLA တော်လှန်ရေးမဟာမိတ်ဖွဲ့တွေကငပုအင်းဖုန်ကြီးကျောင်းမှာစီဝေးလုပ်ဖို့ချိန်ဆထားကြတာဖြစ်ပြီးလမ်းမှာကာပိန်ပေါက်သွားတာကြောင့်အသက်ဘေးကနေတီတီလေးလွတ်မြောက်ခဲ့ရပုံကို KNU တပ်မဟာ6လိုင်းရင်ဘတ်တာလိုင်းရင်စစ်ကြောင်းမှုဘုံမှုစောအဲဆေးဝါကအခုလို့ပြောပါတယ်
ကျွန်တော်ကလည်းတရားနဲ့ထွက်လာတဲ့အချိန်မှာလမ်းလေးမှာတော်သေးလို့ကားပြေးရလဲကကောင်းလိုက်ပြန်ကိုချိန်ချိန်လေးကိုထပေါက်သွားတော့အဲမှာနိုင်ဝဲလောက်ကြာသွားတဲ့ခါကျတော့တော်တော်ကျွန်တော်ကကောင်းပါအဲ့တော့ဒါမှမဟုတ်ဆိုအဲ့ဒီအဲ့ဒါလည်းနည်းနည်းစစောကျွန်တော်ထားရောက်လာမယ်ဆိုလို့ရှိတော့အဲ့မှာတို့ရူရူရတဲ့အတိုင်းကျွန်တော်လည်းပွဲပြတ်ပဲကျေဝါတဲ့နေရာနဲ့အခန်းနဲ့နေရာနဲ့တို့လာကျေဝါတာကွက်တိတ
်ငပုတ်အင်းဖုန်ကြီးကျောင်းမှာ KNRA မဟာမိတ်ပူပေါင်းတပ်ဖွဲ့လိုင်းရန်ဘတ်တာလိုင်းစစ်ကြောင်းပြည်တို့ကာကွယ်ရေးတပ်ဖွဲ့ကြားဖြူစစ်ကြောင်းကလုံးစစ်ကြောင်းကကောင်းဆောင်တွေဒေသခံလူမှုအတင်းဖွဲ့တွေလူငယ်တွေနဲ့စီဝေးလုပ်ဖို့လူစုနေတဲ့အချိန်မှာစစ်ကောင်စီလက်ထက်ကပေါင်900ဘုံနှလုံးလာကျဲခဲ့တာဖြစ်ပါတယ်။တေဆုံတာယာရတဲ့လူတွေထဲမှာကိုဝန်ဆောင်မိခင်ပါဝင်16နှစ်မပြည့်သေးတဲ့ကလေးတွေလည်းပါဝင်တယ်လို့ဘိုးမူစောအဲဆေးဝါးကပြောပါတယ်။အဲ
့ဒီမှာပြည်သူတွေကလည်းရောက်ဆိုရောက်ပြီးတိုက်ကြီးတဲ့တယောက်နဲ့ကောင်မလေး14နှစ်တယောက်ဆန်ကန်လေးတယောက်နဲ့ချစ်ပြက်ကောင်ပြက်အဲ့ဒီပြူပေါ်လေကျွန်တော်တော့ဝင်ကြည့်ရချင်းမှာတော့အဲ့မှာတော်လေးကိုကြည့်လို့မကောင်းတော့ဘူးလေကောင်းပါလေကတော့တိုက်ကြည့်ရတဲ့ပြူသားလေးလည်းကြည့်လို့မကောင်းဘူးလေလူငါးဆယ်ရောက်တော့တော့အကုန်လုံးတေကုန်တာပေါ့
လှဆင်ကုန်းလမ်းဆောင်မှာဘုံတလုံးနဲ့အစီဝေးကျင်းပမဲ့စွန်းစားဆောင်မှာဘုံတလုံးအပြင်ဖုန်ကြီးချောင်းစားဖို့ဆောင်မှာဘုံတလုံးကျခဲ့တာကြောင့်ချက်ရည်ပြုတ်ရည်လုံနေကြတဲ့မျိုးသမီးတွေတိတ်ဆုံးခဲ့ရတာလို့ရွာသားတယောက်ကပြောပါတယ
်ဖုန်ကြီးချောင်းစပိုးဆောင်မှာလည်းဘုံတလုံးကျတယ်အဲ့မှာချက်ပြုတ်နေတဲ့မျိုးသမီးတော်တော်လေးကိဆုံးကြတာပေါ့သူတို့ကစီဝေးလာလောက်တာလည်းမဟုတ်ပါဘူးဝါဆိုလာပြည့်နေ့မှာဝါဆိုသင်္ကန်းကပ်ပိုးရောက်နေတဲ့လူတွေနောက်ကျောင်းဝေယဝဆလာလောက်တဲ့မိန်းကလေးတွေမျိုးသမီးတွေကလေးတွေချက်ပြုတ်နေကြရင်းနဲ့ပုံထိမှန်သွားကြတာပေါ့
တိဆုံးသွားတဲ့သူတွေထဲဒေသခံတွေကတော့ဝါဆိုသင်္ကန်းကပ်ဖို့အတွက်လာရောက်ပြင်ဆင်နေကြတဲ့အယက်သားပြည်သူတွေလည်းပါဝင်ပါတယ်ဒီဖြစ်စဉ်တဲ့ကရင်ပြည်နယ်ခြေစိုက်ညီညွတ်တော်တိုင်းရင်းသားလူမျိုးများဒီမိုကရေစီပါတီခေါင်းဆောင်စောမောင်ကြီးနဲ့ဝါဆိုသင်္ကန်းကပ်ဖို့အတွက်ရောက်ရှိနေတဲ့မွန်ကရင်တိုင်းရင်းသားအများပြားတည်ဆုံခဲ့ကြရပါတယ်ရှင်
။အရခတက်တော် ULAAA အနေနဲ့ချင်းပြည်အရေးနဲ့ချင်းလူမျိုးတွေရဲ့နိုင်ငံရေးကိစ္စတွေမှာဝင်ရောက်ဆွတ်ဖတ်မှုကိုအမြန်ဆုံးရပ်တန့်ပေးဖို့ချင်းပြည်အစိုးရအဖွဲ့ကတောင်းဆိုလိုက်ပါတယ်။အကြောင်းဆုံးကိုတော့ကိုရောဘတ်ကစူးစီးထားပါတယ်။
အရခတတော် ULAAA တပ်ဖွဲ့ဟာချင်းပြည်နယ်ဘလက်ဝမြို့နယ်မှာတာမကပဲမတူပီမြို့နယ်ထိပါနေမီကျူးကျော်ဝင်ရောက်လာတာဟာချင်းပြည်ရဲ့အရေးကိုဝင်ရောက်ဆွတ်ဖက်တာဖြစ်လို့အ мян ဆုံးရက်တန့်ပြီးပြန်လည်ထွက်ခွာသွားဖို့ချင်းပြည်အစိုးရဝန်ကြီးချုပ်ပူပါထန်းကပြောပါတယ်
တ
ချင်းပြည်ဝင်စွတ်တာပဲလေဘာလို့လဲဆိုတော့အခုရခိုင်ပြည်နယ်မှာအဲ့လိုကျွန်တော်တွားလို့ရင်ဟိုရခိုင်တရားကြိုက်မလားအဲ့လိုမျိုးပေါ့ဒါကတော့အကြကြီးလေချင်းပြည်ကြီးမှာသူလုံးဝမစွတ်ဖက်ပြမှုလေဘယ်လိုမှလက်မခံနိုင်ဘူးလေချင်းပြည်အစိုးရဟာဘုံရသူစစ်ကောင်စီနဲ့တိုက်ပွဲဖြစ်နေချိန်အေအေကစစ်ရေးနိုင်ငံရေးအရာဝင်ရောက်ကြိုးကြော်နေတာကြောင့်တိုင်းဒါချင်းချင်းကြားမလူလားအတဲ့ထိတွေ့တိုက set to a KB may, set to a Lumia Kebabu, ULAA ha, chinging on Tapoye, Peko, Mune at two, Chimpine, Gamblem Mune, Jin Dream Mute, Dain Sissin Ye, but to be Mute, Dain Sissin Yerima, Pawin La Kera, Pipare, Chenanga in Lila, don't that do, Slido Karkaro, Chen a Chinchinja, Pite, Pietnago, the Cha Pue Siku, a Pip Yora Mumalobe, a Chinchinja, P. Shentine, Lu, Piovare,
Chinchinangazi, a ya, done to Sessamu, oh, Chilen Gonsi, a soya, Chilen Gonsi, or Chilen Suya. ก็ว่ามาขันชะปีล่ะสวยหากาไม่คว้นผู้ผิดเลยโจนเราอยู่ซะเลยปีดีก็ปฏิบัติมาชิ้นเนี่ยชิ้นจาเว้ยดิชิ้นเนี่ยชิ้นอี้ผิดชิ้นอโลโลยะคันเกษาเลยผิดชิ้นปีตาบ่มาเกษาเลยผิดชิ้นปีตาสากะสาเกษาเลยผิดชิ้นปีตาโลเอลโลรอจนเราเนี่ยเลยสรุปปฏิบัติอี้มีกูหิถูชูเปมาตะเพตากูยีชิ้นเสร็จสันยีที่ไข่แม่สกาเลยเนี่ยมาสวยๆเต็มผู้เอลโลเว้ยสรุป
အခုလက်ရှိချင်းပြည်ထဲမှာဖြစ်ပွားနေတဲ့တိုက်ပွဲတွေမှာဘုံရံသူစစ်ကောင်စီနဲ့ချင်းပြည်နယ်နမိတ်ကိုကျူးကျော်နေတဲ့သူတွေကိုတိုက်ခိုက်နေတာမျိုးသာဖြစ်ပြီးချင်းမျိုးသားချင်းချင်းကြားတိုက်ပွဲဖြစ်ပွားနေတာမဟုတ်ဘူးလို့ချင်းပြည်အစိုးရကဆိုပါတယ်။ဒါကြောင့်ဘုံရံသူစစ်ကောင်စီနဲ့ချင်းပြည်ကိုကျူးကျော်နေတဲ့ရန်သူမှန်သမျှကိုတွန်းလှန်တိုက်ခိုက်သွားမှာဖြစ်တာကြောင့်ချင်းမျိုး
po lueko miuwa ga yakwa dwi taipuwe ri satay pini wale. Kachin ni chin kriya pwe cho KBC ye ogata haun Dr. Klam Samson ga tanen la ni ma bian lo labi lo ni saturi ga pyo wale.
ရရှိနေအခုနားဆင်နေကြတာကတော့နေဆက်တီတာကတိုင်းရင်းသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ကျမအမိပါအပီပီယာတိုင်းရင်းသတင်းနောက်တွေတင်ဆက်ပေးခဲ့တဲ့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုရှုစားနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြ
မရဂျိုးပိုင်နန်ဟာဒီကနေ့ဇူလိုင်လ25ရက်နေ့မှာအစ္စရေးဝန်ကြီးချုပ်ဘဲနမင်နတန်ယာဟုကိုအင်ပြူရောမှာလက်ခံတွေ့ဆုံမှုရှိပြီးဂါဇာအရေးနဲ့ဟာမတ်စစ်ပွဲကိစ္စတွေကိုဦးစားပေးဆွေးနွေးကြမယ်လို့မျှော်လင့်ရပါတယ်။မြန်မာနိုင်ငံရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲအခြေအနေတွေကိုတရုတ်နိုင်ငံအနေနဲ့အသေးအချာအနီးကစောင့်ကြည့်နေပြီးတိုက်ပွဲတွေကြောင့်ထိခိုက်မလာဖို့လည်းသတိပေးလိုက်ပါတယ်။တရုတ်မြန်မာနယ်စပ်နဲ့နေဇတ်ဒေတာတခြားမှာနေထိုင်နေကြတဲ့သူတွေအန္တရာယ်မကြောက်အောင်လှုပ်ဆောင်ဖို့မြန်မာနိုင်ငံအတွင်းတရုတ်စီမံကိန်းတွေမှာအလုပ်လုပ်နေကြတဲ့တရုတ်နိုင်ငံသားတွေနဲ့တရုတ်ကုမ္ပဏီတွေမထိခိုက်အောင်လှုပ်ဆောင်ကြဖို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရမောင်နှင်းကဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံမြောက်ပိုင်းကအခြေအနေတွေကိုအလေးနဲ့စောင့်ကြည့်နေပါတယ်။ပဋိပက္ခအတွင်းပါဝင်ပတ်သက်နေတဲ့သက်ဆိုင်သူတွေကိုစစ်ဆေးဆွေးနွေးမှုတွေလုပ်ပြီးတိုက်ပွဲတွေကိုအများဆုံးအဆုံးသတ်ဖို့နဲ့မတူကွဲပြားမှုတွေကိုငြိမ်းချမ်းတဲ့နည်းလမ်းတွေနဲ့ဖြေရှင်းပြီးတော့အခြေအနေတွေကိုတိတဲ့ပိုဆိုးမလာအောင်ရှောင်ရှားဖို့လည်းပြောပါတယ်။ရှမ်းပြည်မြောက်ပိုင်းမှာငြိမ်းချမ်းရေးဆွေးနွေးမှုတွေနဲ့ပြီးခဲ့တဲ့အပြစ်ခတ်ရဆေးရေးအခြေအုံကိုဆက်လက်ထိန်းသိမ်းမှုအတွက်ဆက်လက်ကြိုးပမ်းသွားမှာဖြစ်တယ်လို့လည်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကပြောပါတယ်ခင်ဗျာ။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာအာရှရဲ့ခီးစဉ်ဒီကနေ့ဇူလိုင်လ25ရက်နေ့မှာစတင်ပြီဖြစ်တဲ့အကြောင်းဒေတာရင်းမှာမိတ်နိုင်ငံတွေနဲ့ခိုင်မာတဲ့ဆက်ဆံရေးထောက်လောင်းပြုမှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအရာရှိတွေကပြောပါတယ်။ Asaga mani bo thuni nyama thok kha bo season tha bime tamara Biden ne Israel wun ji chou Benjamin Netanyahu do Washington DC myo raw ma twet soum mae si iwe go tu tet yak pho shi de twet khee sin go naw te ye shwe san lai da phit par de khmyar
Chatabri Ninya ye naw song ya tadin chin chou go ko saw win lai ga pyo pya pe ga da phit par de shin di ka ni nya ye a season thau lo ye mu ga a lein ma phit par de supply sa ya engineer ri ga do Sidri Franklin ne Knollius tin naw phit par de jama ga su mo ma di nya a season mu phit ta win yu tin set pe ga da phit par de viewi ga ni akhu thau lwin pe ga de a tan lwe a season ni go a season pi pi chin nya 10 nai ga ni 17 nai ma le de chain pyan mi do na sin nai ma de shin viewi go na thora sin ga de twae Jesus athu bae tin shi par de viewi ye thora shin mya ne de kwa myama pi tu pi da Hello, say Chanda Gujama Bibia Wigwalu, Luya Sanari Pijabadishin.
This program